ကဲဒီနေ့ကျောင်းတော်ပူဇော်ပွဲအကျိုးဓမ္မတည်းခန္ဓာစကြစို့ယနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတတရေ1382ခုနှစ်တရင်ကျော်လာဇန်12ရက်ခရစ်နှစ် 2010 ပြည့်နှစ်အောက်တိုဘာလ20ရက်ဗုဒ္ဓဟူးနေ့ညညာချမ်းချိန်ကမှကျင်းပပြုလုပ်တဲ့ဓမ္မဒါနတရားလူဝဲဓမ္မသဘင်ပွဲဖြစ်ပါတယ်အကြောင်းရင်းခန္ဓာကတိပိတကထိန်လင်းစာသင်တိုက်အတွင်းမှာတိမ်မောင်းမြောင်များစွာကုန်ကြခံပြီးတော့ဆောက်လုပ်ထားတဲ့ယရဏပါဠထိန်လင်းဓမ္မဗိမ္မာန်တော်ကျောင်းတို့ပူဇော်ပွဲဒီကြောင့်လူပူဇော်ပွဲကိုကြောင်းပြုပြီးတော့အကျိုးဓမ္မတပင်ဖြစ်နေပြုလုပ်ကြပါတယ်။အဲ့တော့နှစ်ဖက်သောမိဘများဖြစ်ကြတဲ့ဥအောင်စုဒေါ်သိန်းလဥတင်ညွန်ဒေါ်တင်မြင့်ဥထွန်းအောင်ကျော်ဒေါ်တင်တင်အေးတို့ဟာအမှုထားပြီးတော့မန္တလေးမြို့တစ်ဆက်ခွန်18လမ်းနေကျောင်းဒါရကဥကျော်စုကျောင်းဒါယိကာမဒေါ်ရင်ချေကျောင်းဒါရကဥဇော်ရဲမင်းကျောင်းဒါယိကာမဒေါ်ရင်မွေးသာမောင်ထက်အောင်ခံတမီပူကြီးစီရဲထက်မအီကျွယ်စုမအီငိမ့်စုမတန်တာအီငိမ့်မစုလိုင်မွေထိန်လင်းလုံနဲ့ပရာဇီရောင်းဝယ်ကြီးမိသားစုတို့ဖြစ်ပါတယ်ဒီမိသားစုများကဓမ္မဒါနကုသိုလ်အရှင်ဖြစ်နေပြုလုပ်ကြရတဲ့အကြောင်းပြုတာကယရဏပါဠထိန်လင်းဓမ္မပိမ္မံတော်ကျောင်းတို့ပူဇော်ပွဲကိုအကြောင်းပြုပြီးတော့အကျိုးဓမ္မတပင်ဖြစ်နေပြုလုပ်ကြရတယ်အဲ့တော့ယနေ့ဘုန်းကြီးကအကျိုးဓမ္မတပင်မှာဘာတရားဟောပေးမလဲဆိုတော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့ဗုဒ္ဓဟောကြားကျောင်းဉာဏ်မောဒနာတရားတဲ့တရားနာမည်ကဘာတယ်လဲမေးရင်ဗုဒ္ဓဟောကြားကျောင်းဉာဏ်မောဒနာတရားဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကျောင်းနေစပြီးတော့ခွင့်ပြုတဲ့အချိန်မှာရာဇီတို့တရေကတနေတဲ့နဲ့ကြောင်းပေါင်းလုံး60ဆောက်လုပ်ပြီးတော့လှူဒန်းတယ်အဲ့ဒီတရားပွဲမှာလည်းပဲဘုရားရှင်ကခုဘုန်းကြီးတဆင့်ပြန်လေပြီးတော့ဟောကြားပေးမယ်တရားတော်ဘူးပဲဟောကြားတော်မူခဲ့ပါတယ်နောက်ပြီးတော့သာသနာ့သမိုင်းမှာတိတ်ပြီးတော့ထင်ရှားခဲ့တဲ့အနာထပိန်တရေရဲ့ဇေတဝန်ကျောင်းတော်ဒီဇေတဝန်ကျောင်းတော်လှူဒန်းပွဲမှာလည်းပဲဘုရားရှင်ကိုတော်မြတ်ကခုဘုန်းကြီးဟောကြားမယ်ကျောင်းဉာဏ်မောဒနာတရားကိုပဲဟောကြားခဲ့ဒါကြောင့်မို့ဒီကျောင်းဉာဏ်မောဒနာတရားဟာကျောင်းသမိုင်းနဲ့ကြည့်လို့ရှိရင်သာသနာသမိုင်းနဲ့ကြည့်လို့ရှိရင်ကျောင်းနေစတင်ပေါ်တဲ့အချိန်ကျောင်းဖရာရှင်ကိုတော်မြတ်ကျောင်းကိုစတင်ပြီးတော့ခွင့်ပြုတဲ့အချိန်မှလည်းပဲစစရင်ဒီတရားကိုပဲဟောကြားခဲ့ပါတယ်သာသနာသမိုင်းမှာဖရာရှင်45ဝါတရင်သုံးခဲ့ဒီ45ဝါထဲမှာလည်းပဲ19ဝါတိုင်တရင်သုံးပြီးတော့သာသနာတော်ကြီးကျေပြန့်အောင်ပြန်ပွားအောင်စီပင်အောင်ဆောင်ရွက်တော်မူခဲ့တာဇေတဝန်ကျောင်းမှာအဲ့ဒီဇေတဝန်ကျောင်းတော်ကြီးကိုလှူဒန်းတဲ့ပွဲမှာလည်းပဲဘုရားရှင်ကိုတော်မြတ်ကဒီကျောင်းဉာဏ်မောဒနာတရားကိုဟောကြားခဲ့ပါတယ်ဒါကြောင့်မို့သာသနာ့သမိုင်းနဲ့ကြည့်ရင်ခုဘုန်းကြီးဟောကြားမဲ့တရားတော်ဒီကျောင်းနေစပြီးတော့ခွင့်ပြုကြစားဘုရားရှင်ပထမဝါရပြီးတဲ့အခါမှာဒီတရားကိုဟောကြားခဲ့ကျောင်းသမိုင်းမှာအစဆုံးတရားနောက်တကသာသနာသမိုင်းမှာအင်မတန်ကြီးကျယ်တဲ့ဇေတဝန်ကျောင်းတို့ကြီးဒီကျောင်းတို့ကြီးကိုလှူဒန်းတဲ့အချိန်မှလည်းပဲဒီတရားကိုဟောကြားခဲ့တယ်။ဒါကိုတဆင့်ဘုန်းကြီးကပြန်လည်ပြီးတော့ဟောကြားတဲ့အနေနဲ့ဗုဒ္ဓဟောကြားကျောင်းဉာဏ်မောဒနာတရားဆိုပြီးတော့ဟောကြားပေးတယ်။ဒီတဲ့ကောင်းအောင်လည်းဘုန်းကြီးတို့မဟောကြားနိုင်ဘူး။ဒါကြောင့်အင်မတန်မှဘုရားရှင်ကိုယ်တော်မြတ်ပါဠိတော်သမိုင်းမှာနှစ်ကြိမ်တိုင်ချက်ပြီးတော့ဟောကြားခဲ့တဲ့ဒီတရားကိုပဲယနေ့ညဓမ္မတပင်အကျိုးတရားပွဲချင်းနဲ့ဟောကြားပေးမယ်ပေါ့အဲ့တော့ခေါင်းကြီးတို့အနုမောဒနာတရားဆိုတာကုသိုလ်ရှင်တွေဝမ်းမြောက်ဝမ်းသာဖြစ်စေတတ်တဲ့တရားဒီတရားလည်းပဲသိပြီးတော့လိုအပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ခေါင်းကြီးတို့အလှတစ်ခုဟာအင်မတန်မှအကျိုးကြီးမားခြင်းပါတယ်ဆိုရင်အကြောင်းအရာတွေကသိထားမှဖြစ်ပါတယ်အကြောင်းအရာတွေသိမထားဘဲနဲ့အကြောင်းလူတယ်ဆိုရင်အကြောင်းရဲ့အကျိုးတွေသိထားရင်ပိုပြီးတော့အကျိုးကြီးမားပါတယ်ဆွမ်းလူမယ်ဆိုလို့ရှိရင်ဆွမ်းရဲ့အကျိုးတွေတည်ထားမယ်ဆိုရင်ပို့ပြီးတော့အကျိုးများပါတယ်။ဒါကြောင့်မြတ်စွာဘုရားက အာယုံပြုတတ်ဖို့အကျိုးများစေဖို့တိတ်ပြီးတော့အကျိုးတွေနိဗ္ဗာန်ကြည့်အကျိုးတရားတွေကိုရစေခြင်းနဲ့အတွက်ဟောကြားခဲ့တာဒါကိုဘုန်းကြီးတို့တချို့ကတော့အယူဆလွဲသွားတယ်စွန့်လို့လို့ရှိရင်အသက်ရှည်တယ်စွန့်လို့လို့ရှိရင်ဆင်းလာတယ်စွန့်လို့လို့ရှိရင်ခွန်အားဖလားကြီးမားတယ်ဆိုပြီးတော့စွန့်ကျိုးတွေရခြင်းလို့ဆိုပြီးတော့ဒီလိုတရားတွေနာပြီးတဲ့အခါမှာစွန့်ကျိုးတွေရအောင်ဒီလိုလူရင်ဆင်းလာတဲ့အဝစားလူရင်အဆင်းလာတဲ့အဆင်းလာခြင်းလို့ခွန်အားကြီးခြင်းလို့ဒါမျိုးစိတ်တွေနဲ့လူတယ်ဆိုရင်ဒါဘုရားရှင်ရဲ့အလိုမကြပါဘူးဘုရားရှင်ရဲ့အလိုကဘာလဲဆိုတော့စွမ်းကြိုးတရား၅ပါးရှိတယ်ငါလူလိုက်တဲ့စွမ်းကိုဂုံပေးပြီးတန်ခါတော်ရှင်မြတ်ဒီအသက်ရှည်ကြပါစေဒါမျိုးဖြစ်စေခြင်းတာပါငါလူလိုက်တဲ့သင်္ကန်းကိုဝိုးယုံသုံးဆဲပြီးတန်ခါတော်ရှင်မြတ်ဒီအဆင်းလာပါကြပါစေကြီးညိုပွဲရာဖြစ်ကြပါစေအဲ့တော့အလူကံပုဂ္ဂိုလ်ရှူတောင်းကနေပြီးတော့ကြည်ပြီးတော့သိစေခြင်းလို့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလို့အနုမောဒနာတရားတွေဆိုတာဟောကြားပါတယ်။ဒါဟုတ်ပဲဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေဗုဒ္ဓဘာသာဝင်တွေကစွမ်းကျိုးသင်္ကန်းကျိုးကိုနာပြီးလို့ရှိရင်ဒီလိုအကျိုးတွေရတဲ့ဆိုပြီးတော့ကိုယ့်ဘက်ကိုဆွဲမြင်ပြီးတော့ကိုလိုခြင်းလို့ကိုဖြစ်ခြင်းလို့လူတယ်ဆိုရင်ဒီကုသိုလ်တွေကတန်ရှင်းမှုအားနယ်သွားပါတယ်။ခုလေးပဲဘုန်းကြီးကအကြောင်းမူရဏတရားဟောတာဒီလိုကြိုးကျေးဇူးတွေများတယ်ဆိုသိပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလို့ပါအဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးပြောပြပေးမယ်ပေါ့ဥပမာအပြင်စိုက်ကျိုးရေးပညာစဘာစိုက်စိုက်တစ်ပင်ဘာပင်မဲ့စိုက်စိုက်ပေါ့စဘာစိုက်တဲ့နေရာမှာစိုက်နည်းကိုမတိပဲနဲ့စိုက်ကျိုးရေးပညာမတက်ပဲနဲ့လုပ်တဲ့ပုဂ္ဂိုလ်ဟာအမျက်စွန်းရဖို့အင်မတန်မှခဲယဉ်ပါလိမ့်မယ်စဘာဆိုင်နေပညာကိုနည်းနည်းလေးသိရင်နည်းနည်းလေးအမျက်စွန်းတွေဖြစ်သွားနိုင်ပါတယ်။များများကျွမ်းကျင်လို့ရှိရင်များများအမျက်စွန်းတွေရသွားနိုင်ပါတယ်။ဒီလိုပါပဲ။ဘုန်းကြီးတို့ကြောင်းတူတယ်ဆိုလို့ရှိရင်ကြောင်းတူလိုက်တဲ့အတွက်ဘလို့အကျိုးတွေရတယ်။တန်ခါတော်ရှင်မြတ်တွေဘလို့ချမ်းသာတယ်။မြတ်စွာဘုရားဘလို့မြင်တော်မူတဲ့ဒီလိုသိထားလို့ရှိရင်ကြောင်းတူရတာဝမ်းမြောက်ဝမ်းသာဖြစ်သွားပါတယ်။ဘာမှမတိပဲနဲ့သူများလူခိုင်းလို့လူလိုက်တယ်ဆိုရင်အကျိုးတရားဟာကြီးမားတင်တဲ့လောက်မကြီးမားပါဘူး။ဘုန်းကြီးတို့စာပေမှာနုမောဒနာတရားနဲ့ဆက်ပြီးတော့မာစီဆရာတော်ဘုရားကြီးကလည်းကောက်ချက်ချထားတာရှိပါတယ်။ဘုန်းကြီးတို့အထာဂရာမှာလာတာတခုရှိတယ်ပေါ့။ဥပမာအပြင်ရှင်သာရိပုတ္တာနဲ့မြတ်စွာဘုရား။ရှင်သာရိပုတ္တာကမြတ်စွာဘုရားကိုပစ္စည်းတစ်ခုလှူတယ်။မြတ်စွာဘုရားလည်းပဲရှင်သာရိပုတ္တာကိုပစ္စည်းတစ်ခုလှူတယ်သင်္ကန်းထဲထားကြပါလို့။အဲ့တော့မြတ်စွာဘုရားလှူတဲ့ဒါနကပိုကြီးဦးကြီးမားသလားရှင်သာရိပုတ္တကမြတ်စွာဘုရားကိုလှူတဲ့ဒါနကပိုကြီးကြီးမားသလားဒါမျိုးမေးခဲ့ရင်တော့အလှကံပုဂ္ဂိုလ်ရှုတော်မှကြည့်ရင်တော့ရှင်သာရိပုတ္တရဲ့ဒါနကအကျိုးကြီးမယ်လို့အလုံးကဖြေကြပါလိမ့်မယ်ဒါပေမဲ့လို့ခွန်ကြီးတို့ထာဂရာဆရာအစီအစစ်ပြတာကမဟုတ်ဘူးတဲ့မြတ်စွာဘုရားကရှင်သာရိပုတ္တကိုလှူတဲ့ဒါနကပိုပြီးတော့အကျိုးကြီးတယ်လို့ဒါမျိုးပဲအစီအစစ်ပြသွားပါတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားကသင်္ကန်းလှူတယ်ဆိုလို့ရှိရင်သင်္ကန်းရဲ့အကျိုးကျေးဇူးတွေသင်္ကန်းလှူလိုက်တဲ့အတွက်လှူကံပုဂ္ဂိုလ်မှာဘလောက်ထိအကျိုးတရားတွေရသွားတယ်ဆိုတာရှင်သာရိပုတ္တာရဲ့မြတ်စွာဘုရားကပို့ပြီးတော့ဉာဏ်ကြီးတော်မူတော့သိတော်မူပါတယ်အဲ့တော့အကျိုးတရားတွေသိတဲ့အတွက်မြတ်စွာဘုရားလှူတဲ့သင်္ကန်းတစ်စုံကရှင်သာရိပုတ္တာကမြတ်စွာဘုရားကိုပြန်လှူထားတဲ့ပို့ပြီးတော့အကျိုးကြီးမားတယ်တဲ့ရှင်သာရိပုတ္တာလည်းဉာဏ်ပညာတော့ကြီးတာပါပဲသို့တော့မြတ်စွာဘုရားလောက်ဉာဏ်ပညာမကြီးတော့အလူရဲ့အကျိုးကိုမြတ်စွာဘုရားလောက်မြင်တော်မမူသိတော်မမူဒီတော့မြတ်စွာဘုရားကလှူတဲ့သင်္ကန်းရဲ့အကျိုးဟာပိုကျိုးကြီးတယ်တဲ့ဒါလေးကိုထောက်ချင်ကြည့်ပါနောက်ဥပမာတစ်ခုဘုန်းကြီးပြောပြအောင်ဘုန်းကြီးတို့ကိုးစီလာပြီးတော့တထေးနှစ်ယောက်စီလာပြီးတော့ဆင်းရဲသားတစ်ယောက်ကငွေ1000ချီးတယ်ပေါ့ခဏလောက်ပေးပါဒီနေ့ညမှာဘယ်မှလောက်ကြာမရှိလို့ပေးပါသူတယောက်တော့တစ်ထည့်ကဘလို့ပေးလိုက်တယ်ကဲရော့ယူသွားဆိုပြီးတော့ငွေတွေလည်းပေါ်နေတဲ့အတွက် तू ကတော့ငွေ1000ပေးလိုက်တယ်ဘာကြောင်းမှမသိနောက်တယောက်ကကြာတော့မေးမြန်းပြီးတော့ဘာဖြစ်လို့ငွေ1000လိုတာလဲဒီလိုပဲကျွန်တော်ရဲ့မိခင်ကြီးကျွန်တော်ရဲ့ကျေးဇူးရှင်ဖခင်ကြီးအသေးတန်ဖြစ်နေလို့ဒီနေ့ညမှာငွေ1000မရလို့ရှိရင်တော့အသက်တွေတည်သွားနိုင်ပါတယ်စေကူစရာလည်းမရှိဘူးစေကံသွားစရာလည်းမရှိဘူးဒါကြောင့်အရေးတကြီးလိုနေလို့ပါနောက်တစ်ယောက်ကကြတော့အဲ့ဒီလိုအကျိုးကြောင်းတွေသိပြီးတော့ကဲသူ့အသက်ရှင်ပါစေလူသားတစ်ယောက်ရဲ့အသက်ဟာမနုဿတ္တဘာဝဒုံလည်းဘောတိတ်ပြီးတော့ရာခဲတာပဲကဲသူ့ရဲ့အသက်ကိုငါကယ်တဲ့အနေနဲ့လှူလိုက်မယ်ဆိုပြီးတော့ ချီးလိုက်မယ်ဆိုပြီးတော့ငွေတစ်တောင်းထုတ်ပေးတယ်အဲ့ဒီပုဂ္ဂိုလ်နှစ်ယောက်မှာဘသူကအကျိုးကြီးမလဲကိုယ့်အကူစဉ်းစားကြည့်ပေါ့ဖာတိဘာသာလှူလိုက်တဲ့ပုဂ္ဂိုလ်ကဘာမှသူ့စိတ်ထဲမှာမရှိဘူးဒီတိုင်းပဲပေးလိုက်တယ်ဟိုပုဂ္ဂိုလ်ကကြတော့အကြောင်းကျိုးတွေတည်သွားတဲ့အခါမှာငါရဲ့ငွေကိုအသုံးပြုပြီးတော့ယနေ့သူ့ရဲ့အသက်ကိုဆက်နိုင်ပါစေအသက်ရှည်ပြီးတော့သူ့ရဲ့သားသမီးတွေအကျိုးကိုဆောင်ရွက်နိုင်ပါစေလောကအကျိုးကိုဆောင်ရွက်နိုင်ပါစေဆိုပြီးစိတ်ထားရင်ထားတတ်တဲ့လောက်သိရင်သိတဲ့လောက်နေချက်ကြီးနှလုံးသားထဲမှာကုသိုလ်တွေတိုးပွားသွားတာအဲ့ဒါဘာဖြစ်လို့လဲမေးရင်အကြောင်းအကျိုးကိုသိလို့တဲ့ဘာကိုသိလို့လဲဒါကြောင့်ခေါင်းကြီးကလည်းပဲယနေ့ညာထိန်လင်းမိသားစုအာလုံးတို့တက္ကသိုလ်မှတွေเจ้าမူမောဒနာเจ้าတူလို့ရှိရင်ဘလို့အကျိုးတွေရတယ်ဆိုတာကိုယ့်အတွက်ရခြင်းလို့ဒီလိုလောဘဖြစ်ဖို့ဟောတာမဟုတ်ပါဘူးအเจ้าအကျိုးသိပြီးတော့တန်ဃာတော်ရှင်မြတ်တွေမှာကိုယ့်เจ้าတူလိုက်တဲ့အတွက်သာသနာတော်ကြီးဘလောက်အကျိုးရှိသွားတယ်လဲအဲ့တော့ဒီလိုအကျိုးရှိသွားတာသိသွားလို့ရှိရင်เจ้าတူရတဲ့ပီတိတွေကသိပြီးတော့ဖြစ်စေခြင်းလို့ကုသိုလ်တွေတိုးပွားစေခြင်းလို့ဒီလိုတရားဟောပေးခြင်းဖြစ်ပါတယ်ဒါကြောင့်တရားဓမ္မတွေနေနဲ့တရားနာတဲ့အခါမှာဆူတောင်းဖို့မဟုတ်ပါဘူး။ဒီလိုကြောင်းကျိုးတွေရတယ်ဒီလိုဆိုရင်ငါလည်းဘာဖြစ်ချင်းလို့ဖြစ်ပြရစေဒါမလိုအပ်ပါဘူး။အဲ့တော့အကြောင်းကျိုးသိထားလို့ရှင်စိတ်ထဲမှာနှလုံးသားထဲမှာကုသိုလ်တွေပို့ပြီးတော့တိုးပွားအောင်လို့မြတ်စွာဘုရားလည်းပဲနုမောဒနာဖို့ကိုဆွမ်းလေးကျွေးတာစပြီးတော့ဆွမ်းနုမောဒနာဟောပေးပါသိက္ခာဖို့ကိုပညာခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့ဆွမ်းနဲ့စာပေါင်းများစွာတာလွန်နဲ့ဒီကြောင်းတွေလူတဲ့အခါမှာကြောင်းနုမောဒနာဆိုတာဖရာရှင်ကိုတော်တိုင်းဟောကြားသွားတယ်သူဟောကြားမဲ့တရားကလည်းပဲဇေတဝန်ကျောင်းတော်လူတန်းတဲ့အချိန်သာသနာတော်မှာကျောင်းတွေစပြီးတော့ဖြစ်ထွန်းတဲ့အချိန်အဲ့ဒီအချိန်ကဘုရားရှင်ကိုတော်တိုင်ဟောကြားခဲ့တဲ့ဗုဒ္ဓဟောကြားကျောင်းနမောဒနာတရားဆိုတဲ့တရားကိုခေါင်းကြီးကပြန်လည်ဟောကြားပေးပါနောက်တစ်ချက်ကဒီဟာလေးမဟုတ်ခင်မှာခေါင်းကြီးကအလုံးတက္ကရာမတွေစိတ်ထားတက်အောင်တခုပြောချင်ပါသေးတယ်ခေါင်းကြီးတို့ဗိမိတာရမင်းကြီးဆိုတာမြတ်စွာဘုရားပထမဝါကျွတ်ပြီးတော့ဥရုဝေလာတော်ကိုကြွားဥရုဝေလာတော်မှာယသိတထောင်ကိုတရားဟောတော်မူပြီးယန္တာပြပြီးယသိတထောင်ချန်ရင်ပြီးတော့ရာဇကြိုးကိုမြတ်စွာဘုရားကြွားတော်ထံတော်ဥယျာဉ်ထဲမှာဗိမိတာရမင်းကြီးကတသိန်းတထောင်သောပုံနာတွေနဲ့တောတာပံဖြစ်သွားပါတယ်တောတာပံဖြစ်သွားတဲ့ဗိမိတာရမင်းကြီးဟာမြတ်စွာဘုရားကိုသူ့ရဲ့တောင်းတချက်၅မျိုးပြည့်စုံတဲ့ကြောင်းလျှောက်ခဲ့ပြီးတယ်ခုလည်းပဲထိန်လင်းမိသားစုနဲ့တကဝတရားနာပရိသတ်တွေဟာမိမိတို့လည်းပဲရည်မှန်းချက်တောင်းတချက်ဆိုတာရှိရပါတယ်။လူတယောက်ဟာကောင်းတဲ့ရည်မှန်းချက်တောင်းတချက်ထားကောင်းပါတယ်မကောင်းတာတော့မထားကောင်းဘူးပေါ့။အဲ့တော့ရည်မှန်းချက်တောင်းတချက်မရှိတဲ့ပုဂ္ဂိုလ်ဟာအသက်မသေးနေမဲ့ဘဝသေးနေတတ်ပါတယ်။ဒါကြောင့်ဘုန်းကြီးကဗိမိတာရမင်းကြီးဝေလူဝန်ကျောင်းကြီးကိုမလှခင်မှာသူ့ရဲ့တောင်းတချက်၅မျိုးပြည့်စုံတဲ့အကြောင်းမြတ်စွာဘုရားကိုရှောက်တာလေပြောပြပေးတယ်။အဲ့တော့ဒီဟာလေးကိုကြည့်ပြီးတော့မိမိတို့ကလည်းပဲတောင်းတချက်တွေဘုန်းကြီးသိတဲ့လောက်နောက်ပြီးတော့ဘုန်းကြီးထားတဲ့အကြောင်းလေးတွေအကြောင်းကျိုးပြောပြပေးမယ်ပေါ့အဲ့တော့ဗိမိတာရမင်းရဲ့သောတာပန်ဖြစ်သွားတဲ့အခါမှာတရားနာပြီးတဲ့အခါဝေလူဝန်ကျောင်းကြီးမလူခင်မှာဘလို့လျှောက်ထားတယ်ဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်ဟာဒီလိုကြံစီခဲ့ဘူးပါလေဒီလိုတောင်းတခဲ့ဘူးပါလေတဲ့ပထမဗာလဲဆိုတော့နံပါတ်၁ကငါ့ကိုတဲ့မင်းအဖြစ်မှာမင်းအဖြစ်ဘိသိက်ရည်စင်တွန်းလောင်းရင်ကောင်းပါပဲလို့တပည့်တော်ဒီလိုတောင်းတချက်ဖြစ်ခဲ့ပါတယ်အဲ့ဒီတောင်းတချက်ကလည်းခုချိန်မှာဘိသိက်ရည်စင်တွေတွန်းလောင်းပြီးတော့ရှင်ပြန်ဖြစ်တဲ့အတွက်ဒီအချက်လည်းပဲတပည့်တော်အတွက်ပြည့်စုံခဲ့ပါပြီတဲ့အဲ့တော့နံပါတ်၁ချက်ကရှင်ပြန်ဖြစ်ချင်တာတဲ့နံပါတ်၁ချက်ကဘာလဲမေးရင်ဒုတိယတောင်းတချက်ကဘာလဲလို့မေးရင်ငါ့ရဲ့တိုင်းပြည်မှာအရဟံဂုံရှင်ကိလေသာတွေကင်းစင်တော်မူတဲ့မြတ်စွာဘုရားသမ္မာသမ္ဗုဒ္ဓဂုံရှင်အာလုံးတော်တရားတွေကိုမဖောက်မပြန်ဆရာမပါဘဲနဲ့သိတော်မူတဲ့မြတ်စွာဘုရားအဲ့ဒီလိုဂုံမျိုးနဲ့ပြည့်စုံတဲ့မြတ်စွာဘုရားငါ့ရဲ့တိုင်းပြည်ကိုကြွရောက်ရင်ကောင်းပါပဲလို့ဒုတိယတောင်းတခဲ့ပါတယ်ဒီဒုတိယတောင်းတချက်လည်းခုပြည့်စုံပါပြီဘုရားတဲ့အဲ့တော့ဗိမိတာရမင်းကြီးရဲ့ဒုတိယတောင်းတချက်ကသူ့တိုင်းပြည်ကိုဖျားရှင်ကြွစီခြင်းတာတဲ့သူ့တိုင်းပြည်ကိုဘယ်သူကြွစီခြင်းတာလဲနောက်တတိယတောင်းတချက်ကဘာလဲလို့မေးရင်အဲ့ဒီကြွားတော်မူလာတဲ့ဖျားရှင်ကိုလည်းပဲစီးကပ်ခွင့်ရရင်ကောင်းပါပဲလို့တပည့်တော်တောင်းတခဲ့ပါတယ်အဲ့ဒီတတိယတောင်းတချက်လည်းခုစီးကပ်ခွင့်ရတဲ့အတွက်ပြည့်စုံပါပြီတဲ့အဲ့တော့တတိယတောင်းတချက်ကဖျားရှင်ကိုစီးကပ်ခွင့်ရခြင်းလားတဲ့ဘသူကိုစီးကပ်ခွင့်ရခြင်းလားလဲအဲ့ဒီတတိယချက်ကလည်းဖျားတပည့်တော်မှာခုပြည့်စုံသွားပါပြီ နောက်စတချက်ကဘာတောင်းတာပဲတည်းဆိုဘုရားတပည့်တော်ဟာတဲ့မြတ်စွာဘုရားကငါ့ကိုတရားဟောရင်ကောင်းပါပဲလို့တောင်းတာတဲ့တရားနာကျင်တဲ့ဆန္ဒပေါ့အဲ့ဒီတရားနာကျင်တဲ့တောင်းတာချက်ဟာလေခုမှပြည့်စုံသွားပါပြီတဲ့အဲ့တော့သဒ္ဓတချက်ကတရားနာလို့တဲ့တောင်းတာချက်သဒ္ဓတချက်ကဘာလဲနောက်တပည့်တော်ပင်စမတောင်းတာချက်တွေရှိပါသေးတယ်မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုထိုးထွင်းသိရရင်ကောင်းပါပဲလို့တောင်းတခဲ့တဲ့အခု तू ကသောတာပန်ဖြစ်သွားတော့တရားတော်ကိုသိသွားပြီအဲ့တော့တပည့်တော်ရဲ့ပင်စမတောင်းတချက်ဖြစ်တဲ့တရားသူတရားမြတ်ကိုသိကျင်ပါတယ်ဆိုတဲ့တောင်းတချက်လည်းပြည့်စုံသွားပါပြီတဲ့အဲ့တော့ပင်စမတောင်းတချက်ကတရားသူတရားမြတ်ကိုသိလိုခြင်းတဲ့ပင်စမတောင်းတချက်ကဘာလဲခုလည်းပဲထိုင်နေမိသားစုနဲ့ကုသိုလ်ရှင်တွေကဒီလိုပဲမိမိတို့မှာကောင်းမြတ်တဲ့ဆန္ဒကောင်းမြတ်တဲ့တောင်းတချက်ကောင်းမြတ်တဲ့ရည်ရွယ်ချက်လေးတွေရှိရမှာပဲ။ကြီးမားချက်မရှိရင်ဘဝဆိုတာအသက်ရှင်နေနေမဲ့သေနေတယ်လို့ပြောရတယ်။အထူးသဖြင့်ကောင်းမြတ်တဲ့တောင်းတချက်ပေါ့။ခုလည်းပဲဘုန်းကြီးမှန်းကြည့်တယ်။မိမိတို့ရွယ်တွေရောက်လာတယ်အိမ်တော်ရတာတွေကြားတယ်။ဒီလိုတောင်းတမိမှာပဲ။ဗဇက်ကတော့ထုတ်ပြောခြင်းမှာပြောမှာ။ငါတို့စီးပွားရေးပြည်လည်ရင်ကောင်းပါပဲဆိုပြီးတော့တောင်းတခဲ့ကြပါလိမ့်မယ်။ဒါဟာမိမိတို့မိသားစုတိုင်းစီးပွားရေးပြည်လည်ပြီးတော့ကိုယ်ပိုင်အိမ်လေးတွေနဲ့ကိုယ်ပိုင်တိုက်လေးတွေနဲ့ကိုယ်တိုင်စီးပွားရေးလေးတွေနဲ့ဒီလိုနေချင်တဲ့တောင်းတမှုအခုချိန်မှာထိန်လင်းမိသားစုပြည့်စုံနေပြီလို့ဘုန်းကြီးယူဆပါတယ်။နောက်တစ်ချက်ကဘာလဲဆိုတော့တန်ဃာတော်ရှင်မြတ်တွေစီးကတ်တဲ့အခါဘုန်းကြီးစကားလေးတွေကြားတဲ့အခါမှာကျောင်းတကာတမရဲ့စကားကိုကြားတဲ့အခါကောက်ချက်ချကြည့်တယ်။သူတို့ကဘာလဲဆိုတော့ဆရာတော်တွေကစာသင်တိုက်ထောင်တာဟာကောင်းတယ်လို့ဒီလိုပြောတဲ့အတွက်စာသင်တိုက်တွေထောင်နေတာဒီစကားကိုကောက်ချက်ချပြီးတော့မိမိတို့ဟာစီပွားရေးပြည်စုံလာတဲ့အခါမှာသာသနာတော်၃ရက်ရဲ့ရေတောင်းမြေဖြစ်တဲ့စာသင်တိုက်ကိုတည်ခြင်းများတယ်ဒီလိုတည်ပြင်ကောင်းပါပဲဆိုပြီးကြံစီခဲ့ကြပါလိမ့်မယ်အဲ့တော့စာသင်တိုက်ဆိုတာသာသနာတော်ရဲ့ရေတောင်းမြေတဲ့စာသင်တိုက်ရပါလဲမေးရင်စာသင်တိုက်ရှိမှပရိယတိသာသနာတင်ညာကြားကြမှာပါစာသင်တိုက်မရှိရင်ဒီလုပ်တွေစာချဘုံကြီးမရှိရင်မဖြစ်နိုင်ပါဘူးနောက်ပฏิပတိသာသနာဒီတရားတော်တွေကိုကျင့်ဖို့ဆိုတာစာသင်တိုက်တွေရနေပြီးတော့သင်ယူသင်ယူပြီးမှတရားဟောတရားပြတဲ့ဘုံကြီးတွေဆိုတာစာသင်တိုက်ကပေါက်ဖွားလာရတာဒါကြောင့်ပฏิပတိသာသနာကျင့်ကြံကြိုးကိုအားထုတ်ဖို့တရားအားထုတ်ဖို့ဆိုတာစာသင်တိုက်ကပေါက်ဖွားဒါကြောင့်ပฏิပတိသာသနာတော်ရဲ့ရှင်းတောင်းမြေလေးဖြစ်ပါတယ်ပတိဝေဒသာသနာတော်ဆိုတာတရားသူတွေရသောတာပန်တကရာဂန်နာဂန်ယန္နာကြီးတွေဖြစ်သွားဒါလည်းစာသင်တိုက်ကြောင့်ဖြစ်ရတာစာသင်တိုက်ကနေသင်ယူရင်းမြတ်စွာဘုရားရဲ့ဆုံးမတွေနဲ့ပျောက်ပြက်အောင်ဒီတော့ဘာဖြစ်လဲကျင့်ကြံကြိုးကိုအားထုတ်ဖွင့်နေရရတော့ပတိဝေဒသာသနာသောတာပန်စတဲ့တရားသူတရားမြတ်တွေမဟုတ်နိဗ္ဗာန်တွေရသွားတယ်အဲ့တော့စာသင်တိုက်ဟာပฏิပတိသာသနာပတိဝေဒသာသနာပရိယတိသာသနာအဲ့တော့သာသနာ၃ရဲ့ရေတောင်းမြေတဲ့ဘာ၃ရဲ့ရေတောင်းမြေလဲအဲ့တော့စီးပွားရေးတွေပြည်လာတဲ့ကဒုတိယချက်နေငါတို့ရေတောင်းမြေသာသနာတော်ကြီးရဲ့ရေတောင်းမြေဖြစ်တဲ့စာသင်တိုက်ကြီးတီချောင်းရင်ကောင်းပါပဲဆိုတော့ခုမန္တလေးတောင်ကြီးမှာတီပိတကထိန်လင်းစာသင်တိုက်ဆိုပြီးတော့ပေါ်ထွန်းလာခဲ့တယ်ပေါ့နောက်တစ်ခါဒီလိုပေါ်ထွန်းရုံနဲ့အားမရဘူးဒီကျောင်းတိုက်ကြီးထဲမှာအတူတပြည့်ငါတို့ရှားပြီးတော့စီးပွားရေးတွေနဲ့ကျောင်းဆောက်ရရင်ကောင်းပါပဲဆိုတဲ့ချန်တာလေးတွေလည်းပြောတန်ကြားခဲ့ဆွမ်းသွင်းလည်းပဲမိုးရွာတဲ့အခါဒီမှာဥပုံနေခါဒီမှာအခါလျော့သွားအမြဲတမ်းလှူနေတယ်လို့သိရတယ်။သင်္ကန်းဆိုရင်လည်းဝါဆိုသင်္ကန်းကတ်မဲ့သူမရှိကိုမိသားစုကကတ်ကြတယ်။ဆေးဆိုလို့ရှိရင်လည်းပဲတန်ဃာတော်ရှင်မြတ်တွေရှားရင်ကားနဲ့လိုက်ပို့တယ်ဒီလိုလည်းပဲပြောတန်ကြားနေရတယ်။ခုလည်းပဲကျောင်းကြီးတွေဟာတကြောင်းမှမကောက်အင်မတန်မှကြီးကျယ်ခမ်းနားတဲ့ကျောင်းကြီးနှစ်ကျောင်းဆောက်လို့ရတယ်။အဲ့တော့ဒီထဲမှာကိုပိုင်ဝင်ငွေတွေနဲ့ရှားပြီးတော့ကျောင်းဆောက်ရရင်ကောင်းပါပဲဆိုတဲ့စန္ဒာလည်းပဲဒီနေ့ပြည့်သွားပြီလားမပြည့်သေးဘူးလားမေးရင်ပြည့်သွားပြီ။အဲ့တော့စတုထအချက်အနေနဲ့ဘာတောင်းတမယ်လို့ဘုန်းကြီးမှန်းကြည့်တယ်လေဆိုတော့ငါတို့ငွေကုန်ကြေးကြခံပြီးတော့ကြောင်းဝင်ရောကြောင်းတိုက်ကြီးရောတိဆောက်တာလေဒီထဲမှာစာတင်စာချတန်ဃာတော်ရှင်မြတ်တွေတရင်သုံးရင်ကောင်းပါပဲလို့တောင်းတခဲ့ကြမယ်အခုတော့စာချဘုန်းကြီးတွေအနေနဲ့ကြောင်းဘုန်းကြီးတွေအနေနဲ့ပွဲတူကုန်တူသိပ်ပြီးတော့တိပိတကဓရအဘိဝန္တတကြတိဟဘွဲ့တွေရထားတဲ့ဆရာတော်တွေတရင်သုံးတယ်စာတင်သားတွေအနေနဲ့လည်းပဲဓမ္မစရိယဓာန်တွေ60ကျော်လောက်ရှိတယ်တဲ့အဲ့တော့ဒီစတုထချက်လည်းပဲထိုက်တဲ့လောက်ပြည်စုံပြီလို့ဘုန်းကြီးယူဆပါတယ်။အဲနောက်ဆုံးပင်စမတောင်းတချက်အနေနဲ့ဗာလိဘုန်းကြီးကတောင်းတစေခြင်းလည်းဆိုတော့ဟောဒီထိန်လင်းသာသနာကိုအကြောင်းပြုပြီးတော့ဘုရားတပည့်တော်တို့ မတ်ဖို့နိဗ္ဗာန်မျက်မှောက်ပြုနိုင်ကြရစေ။မတ်ဖို့နိဗ္ဗာန်မျက်မှောက်ပြုကြောင်းဖြစ်တဲ့ပါရမီတွေကိုဖြည့်ဆည်းပြုနိုင်ကြရစေ။ဆိုပြီးတော့ဒီတောင်းတချက်ကလေးကိုဘုန်းကြီးကဆက်လက်ပြီးတော့အသက်နဲ့ခန္ဓာမြဲနေတဲ့မြတ်တောင်းတခြင်းချင်းပါတယ်။အဲ့ဒီလိုတောင်းတပြီးတော့ဒီထင်းလင်းသာသနာနဲ့တကဝဖျားရှင်ရဲ့တနိုင်ငံလုံးမှာတကဘာလုံးမှာရှိတဲ့သာသနာတော်ကိုစွမ်းအားရှိတဲ့မြတ်ထောက်ပံ့လူဒန်းပြီးတော့ကျင့်ကြံကြိုးကိုအားထုတ်ပြီးတော့ဒီဘဝမှာမတ်ဖို့နိဗ္ဗာန်ရရင်ရမရဘူးဆိုရင်မကြမီသောကာလမှာမတ်ဖို့နိဗ္ဗာန်ရအောင်ပါရမီတွေဖြည့်ဆည်းမယ်ဆိုတဲ့တောင်းတချက်လေးကိုထားတင်တယ်အဲ့တော့ဗိမိတာရာမင်းကြီးတောင်းတချက်၅မျိုးကိုနီးနီးပြီးတော့သူတော်ကောင်းဖြစ်တဲ့ဗိမိတာရာမင်းဇာတတမင်းရဲ့ဖာခမီးတော်သောတာပန်သူတော်ကောင်းမင်းကြီးအဲ့ဒီမင်းဟာသူ့ရဲ့တောင်းတချက်၅ချက်ပြည့်သွားတဲ့အခါမြတ်စွာဘုရားကိုလျှောက်ခဲ့ဘူးတလို့မိမိတို့လည်းပဲဒီကြီးမှန်းချက်စသည်တည်းက၄ချက်ပြည့်စုံသွားပြီနောက်ဆုံးချက်ဖြစ်တာကိုတောင်းတာပြီးတော့ဆက်လက်ပြီးတော့နှလုံးသားထဲမှာဒီစိတ်ကလေးကိုမွေးမြူလိုက်ရင်မကြမီမှာပြည့်စုံတယ်လို့ဘုန်းကြီးကယူဆပါတယ်ဒါကြောင့်အနုမောဒနာတရားမဟောခင်မှာအဲ့ဒီတောင်းတချက်၅မျိုးရဲ့နောက်ဆုံးတောင်းတချက်ကိုဆက်လက်ပြီးတော့ရှင်သန်အောင်နှလုံးသားထဲမှာမွေးမြူပေးပါဆောင်းလျှောက်ပေးပါလို့တိုက်တွန်းပါတယ်။ကဲနုမောဒနာတရားဘုန်းကြီးမြတ်စွာဘုရားဆောစောကဇေတဝန်ကျောင်းလူတန်းတဲ့အခါနောက်ပြီးတော့သာသနာတော်မှာစပြီးတော့ကျောင်းကြီးဖြစ်ထွန်းတဲ့အခါမှာမြတ်စွာဘုရားနှစ်ကြိမ်တိုင်းကိုတော်တိုင်းပါဠိတော်တွေမှာဟောကြားတယ်လို့တန်ခိုင်းနာတင်ထားတဲ့တရားကိုဘုန်းကြီးကဟောပေးပါ။အဲ့တော့ဟောပေးတဲ့အခါမှာဘုန်းကြီးကမကျင်းမကျေအပိုင်း၆ပိုင်းပိုင်းပြီးတော့ဟောပေးမယ်ပေါ့။နံပါတ်1အနေနဲ့ကကျောင်းဆောက်လူတဲ့အခါမှာထားတင်သောရည်ရွယ်ချက်တဲ့အဲ့တော့နံပါတ်1ကကျောင်းဆောက်လူတန်းတဲ့အခါမှာထားတင်တဲ့ရည်ရွယ်ချက်ဗာရည်ရွယ်ချက်လည်းမေ့ရင်နံပါတ်2အပိုင်းကကျောင်းအလူကိုဖျားရှင်ချီးမွမ်းတော်မူဖို့တဲ့နံပါတ်2ကကျောင်းအလူကိုဘသူချီးမွမ်းတော်မူပုံလဲနံပါတ်3ကကျောင်းထိုင်ဘုန်းကြီးတင်မြောင်ညီနံပါတ်3ပိုင်းရပါလေ။နံပါတ်4ရကျောင်းတကာတကမာများရဲ့တာဝန်နဲ့နံပါတ်4ရပါလေ။နံပါတ်5ကကျောင်းခုံကြီးရဲ့တာဝန်နဲ့နံပါတ်5ကနံပါတ်6အနေနဲ့ဆရာတကာတာဝန်ကျေလို့ရှိရင်ရနိုင်တော့အကျိုးကျေးဇူးတဲ့နံပါတ်6ကတာဝန်ကျေလို့ရှိရင်ဘာတယ်လို့မေးရင်အဲ့ဒီ၆ပိုင်းကိုဘုန်းကြီးကမကျင်းမကျေလေးပဲဟောပေးပါမယ်။ဒါလည်းပဲဘုန်းကြီးကမြတ်စွာဘုရားဟောတာကိုတဆင့်ပြန်လေဟောကြားခြင်းဖြစ်ပါတယ်။အဲ့တော့နံပါတ်1အနေနဲ့ကျောင်းဆောက်လူတန်းတဲ့နေရာမှာဘလို့ရည်ရွယ်ချက်ထားတဲ့လေ။ဘလို့ရည်ရွယ်ချက်ထားမှကျောင်းသူဟာအမျက်ဆုံးဖြစ်နိုင်တယ်လေ။ဒါလေးကိုဘုရားရှင်လို့ကြဘုန်းကြီးပြောပြပေးမယ်။အဲ့တော့ဘုရားရှင်ကတော့ဇေတဝန်ကျောင်းတို့ပထမဆုံးတနေ့တည်းနဲ့ပြီးချောက်ပြီးဆောက်တဲ့ကျောင်း60ကိုပြီးဆောက်တဲ့ရာဇီကျုပ်တတိယတို့သူတို့ကိုဟောကြားတဲ့တရားထဲမှာရည်ရွယ်ချက်၄မျိုးကိုဟောကြားခဲ့ပါတယ်။လေနတင်းစာ၊ဒုက္ကတင်းစာ၊ဇာယီတုံးစာ၊ဝိပတ္တိတုံး၊ဝိဟာရဒါနံသံဃတာအကံဗုဒ္ဓေနဝန္နိတံ။လေနတင်းစာအာယုံကောင်းခြင်း၊ကိယောင်းမွေလျောစံပြောခြင်းကျိုးငါ၎င်းဒုက္ကတင်းစာဆိုခဲ့သည်များပေမကတဖြင့်အင်းများချမ်းသာနေထိုင်ရခြင်းကြောင့်မှ၎င်းဇာယီတုံးစာသမာရိမြေမြန်ရှူအားတန်သည့်လောကီဇံကြောင့်မှ၎င်းဝိပတိတုံးစာယုံနံဓမ္မသင်္ကာရ၌နေစာစာတိမမီခင်မူဝိပဿနာရှုခြင်းကြောင့်မှ၎င်းတန်ကတာစာဒုဋ္ဌိတာအာကဒနာကဒဖရာတာကောင်းတန်ကားတော်ပေါင်းအားဝိဟာရဒါနံအတိလိမ္မာဉာဏ်ပညာနှင့်တရာကောင်းသူเจ้าအလူကိုအကံထူထူဒါနဟုသမျှတဲ့ခေါင်ကလွှမ်းကြုံသာဆုံးဟု၍ဗုဒ္ဓနာဖျားရှင်ကိုယ်တော်မြတ်သည်ဝန္ဒီတံကောင်းစွာမသွေချီးမွမ်းတော်မူအပ်ပါ၏တည်အဲ့တော့နံပါတ်1ကရည်ရွယ်ချက်ကဘယ်လိုထားမလဲဆိုတော့လေနေတင်စာအာယုံကောင်းခြင်း၊ကိယောင်းမေလျောစံပြောခြင်းကြောင့်၎င်းနဲ့ကဲနံပါတ်1ရည်မှန်းချက်ရည်ရွယ်ချက်ဘယ်လိုထားတင်တယ်ဆိုတော့ကဲအာလုံးလိုက်ဆိုလိုက်ကိအောင်နေရန်စိတ်ရည်တန်အမှန်လူရမည်ကိအောင်နေရန်စေရည်တံအမှန်လူရမည်အဲ့တော့နံပါတ်1အကြောင်းတရားဓမ္မတွေက ကျောင်းလူတဲ့ကမှာနံပါတ်1မြတ်စွာဘုရားထားစီခြင်းနဲ့ရည်ရွယ်ချက်ကငါတို့ကျောင်းမှာချမ်းချမ်းသာသာကိန်းအောင်နိုင်ပါစေသတင်းသုံးနိုင်ပါစေဒီလိုရည်ရွယ်ချက်လေးထားပါတဲ့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့လူလောကမှာလည်းပဲအိမ်တော်ရတာတွေကြာလာပြီကြာလာပြီဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ပိုင်မြေလေးကိုယ်ပိုင်အိမ်လေးမကောင်းတဲ့ဟိုနေလို့ဖြစ်တယ်ဆိုလို့ရှိရင်အိမ်လေးရှိပြီဆိုရင်တိတ်ပြီးတော့စိတ်မချမ်းသာဘူးလားချမ်းသာသလားဒီလိုပါပဲတန်ဃာတော်ရှင်မြတ်တည်လေးပဲကိုယ့်ရဲ့ပရိယတ္တိစာသင်စာချက်တရားဟောတရားပြပฏิပတိဖျားဥပ္ပုမေတ္တာဘဝသမထဘာဝနာတရားရှိမတဲ့ဝိပဿနာဘာဝနာဒီလိုတွေအလုပ်တွေလုပ်ဖို့ရာအတွက်နေစရာလေးတော့လိုအပ်တယ်နေစရာရှိလို့ရှိရင်လူတွေလူစဉ်းစားကြည့်ရင်စိတ်မချမ်းသာတော့ဘူးလားချမ်းသာသလားဒါကြောင့်မြတ်စွာဘုရားကကိန်းအောင်စရာလေးဒီကိန်းအောင်မှုရာအတွက်လူပါတယ်အဲ့တော့ခွန်ကြီးတို့ကိန်းအောင်စရာနေစရာမရှိဘူးဆိုရင်တစ်ပင်အောင်နေလေဒီမိုးဒီနဲ့တိတ်ဒုက္ခရောက်မှာပဲဟောကျောင်းထဲမှာဘာမှမလုပ်နိုင်အောင်ဇင်ကြံလေးရှောင်နေလိုက်ဘလောက်ချမ်းသာတယ်မှန်ကြည့်လိုက်ပါတခါတည်းမှာညောင်းလို့လှဲနေလိုက်ကလထိုင်းလေးပေါ်ထိုင်နေလိုက်မတက်ရက်လိုက်လေဒံမိုးဒံလေးဘလောက်ပဲလာလာဘလောက်ပြီးတော့ဒီကိန်းအောင်စရာလေးရှိပြီဆိုရင်စိတ်ထဲမှာတိတ်ပြီးတော့အင်အားကြီးပြေသွားပါတယ်အင်အားကြီးရှိသွားပါတယ်ဥပမာစောစောကခွန်ကြီးပြောသလိုပေါ့အိမ်တော်ကြကစားမျိုးသားမျိုးသမီးလေးတွေကိုပိုင်ကြီးနဲ့ကိုပိုင်အိမ်လေးတွေရှိပြီဆိုရင်ပါဇက်ကတော့ထုတ်ပြောခြင်းမှာပြောမှာသူတို့ရဲ့စိတ်ထဲမှာတိတ်ပြီးတော့အင်အားကြီးရှိသွားပါလိမ့်မယ်။ဒါကြောင့်မို့အဲ့ဒီလိုကိန်းအောင်နိုင်ဖို့အတွက်လူတန်းပါတယ်လို့စိတ်ထဲမှာထားလိုက်ပါတဲ့။နောက်တစ်ချက်ကပါလဲဆိုတော့သူကတင်းစားဆိုခဲ့တဲ့မြဘေးမကားတဲ့ဖြင့်အေးမြချမ်းသာနေထိုင်ရခြင်းကြောင့်၎င်းနဲ့ဒုတိယကရည်ရွယ်ချက်ကိုလိုက်ဆိုလိုက်။ချမ်းသာစေရန်စိတ်ရည်တန်အမှန်လူရမည်ချမ်းသာစေရန်စိတ်ရည်တန်အမှန်လူရမည်ပထမနေနိုင်ပါစီဆိုပြီးတော့နေစရာလေးအတွက်သွားရထိုင်လျောင်းအတွက်လူတန်းရတယ်ဒုတိယချက်ကဘေးရန်နေဆိုတာရှိတယ်နံပါတ်၁အေးဒန်းနေအပူဒန်းနေပေါ်ရတဲ့ပြီတော့ပြင်ဘက်မှာအေးဆက်လာပြီဆိုရင်ကြောင်းတွင်းဝင်လိုက်ရရင်အင်မတန်မှချမ်းသာသွားပါတယ်အဲ့ဒီလိုချမ်းသာမျိုးတွေခံစားနိုင်ပါစေကြောင်းမရှိလို့ရှိရင်စိတ်ဆင်းရဲနေတယ်ချမ်းတဲ့အတွက်စိတ်ဆင်းရဲနေတယ်လေလုံးလုံးမိုးလုံးမဟုတ်တဲ့အတွက်စိတ်ဆင်းရဲနေတယ်ပူအိုက်တဲ့အခါမှာလည်းပဲတခါတည်းရင်ကြောင်းတွေအောက်ထက်မှာဝင်နေလျက်လို့ရှိရင်တိတ်ပြီတော့ချမ်းသာသွားတယ်အဲ့တော့အပူတန်းကြောင့်ချင်းချင်းမဖြစ်ပါစေနဲ့တပြည့်လူကြောင်းမှာတရင်သုံးပြီးအေးတန်းတွေကင်းပြီးချမ်းသာပါစေအပူတန်းတွေကင်းပြီးချမ်းသာပါစေလို့ဒီလိုရည်ရွယ်ချက်လေးထားပါတဲ့။နောက်ပြီးတော့တိတံဥဏ္ဏပတိဟန္တိတတောဝါလာမိဂာနိစာတဲ့ရှေးခေတ်တုန်းကယန်းတော်တွေဟာတောဆက်မှာခွန်ကြီးတို့ဇကိုင်းတောင်တောင်မှာခွန်ကြီးတို့ရောက်ကစားတုန်းကခွန်ကြီးတို့ကြောင်းဝင်းတဲ့အထိဂျုံလေးတွေဘာလေးတွေရှိတယ်။ခုလည်းပဲလမ်းလျှောက်သွားလို့ချင်းသမင်လေးတွေတရေလေးတွေတွေ့နေရတာပဲ။ရှေးခေတ်တုန်းကဆိုရင်တော့တားကောင်းနေဆိုတာပေါ်မှာပဲ။အဲ့တော့ဒီလိုချင်းလေးတွေတည်တည်ကြားတွေအန္တရာယ်ရှိတယ်တစ်ပင်အောင်မှနေ။ကြောင်းထဲမှာဝင်ပြီးတော့နေလဲရလို့ချင်းအဲ့ဒီသားရဲ့အန်ဒရီတွေချင်းတဲ့တကြစားတဲ့အန်ဒရီတွေကင်းရင်းပြီးတော့ချမ်းသာပါစေအဲ့တော့ဒီလိုရည်ရွယ်ချက်လေးနဲ့ပြောရတယ်အဲ့တော့ငါတို့ဆောက်လိုက်တဲ့ကြောင်းကတန်ဃာတော်ရှင်မြတ်တွေအေးတန်ကကာကွယ်ပြီးတော့ချမ်းသာကြလိမ့်မယ်ကြောင်းနဲ့မနေရင်တိတ်ပြီးတော့စိတ်ဆင်းရဲကြမှာငါတို့ကြောင်းကိုငွေလိုက်လဲခြင်းအန်ဒရီတွေကင်းလိမ့်မယ်နောက်ပြီးတော့တိတံဥဏ္ဏပတိဟန္တိတတောဝါလာမိဂာနိစာတရိတပိစမကတိတိတိရိစာပိဟုတ်တိယောတဲ့နောက်ပြီးတော့ငွေတွေကင်းနေခုချိန်ကြီးတွေ့နေရတာပဲတခါတည်းရံမှာဘုန်းကြီးတို့ဘုန်းကြီးကြောင်းရောက်ခါစားမြတ်ဆက်ကြရောက်ခါစားတခါတည်းရံအိယာတဲ့မှာငွေလေးတွေတွေ့နေရတယ်ကင်းပြီးောက်ကြီးအဲ့တော့ဒါကဘုန်းကြီးတို့ကြောင်းရဲ့အရှင်မပြေမှုလေးတွေပါမှာပေါ့ယခုလိုထိန်လင်းတံမှာယုံကြည်တယ်မှာချိန်ဆက်လိုက်မယ်ဒါဆိုရင်ငွေအန်တရဲတို့ကင်းအန်တရဲတို့တိတ်ပြီးတော့ချမ်းသာသွားတယ်ဘာမှဆိုရင်ကြောင်းကြစိတ်မရှိအဲ့ဒီလိုကိုယ်စိတ်နဲ့ပါချမ်းသာစွာနဲ့တရင်သုံးနေထိုင်ပါစီငွေကင်းစားတဲ့အန်တရဲတွေကင်းပါစီနောက်ပြီးတော့ညနေခါမှာချင်းလေးကိုထုတ်ထားလိုက်ရင်ချင်းမှတ်စားတဲ့တတဝရရဲ့အကြိုက်ခဲတဲ့တတတော်ရတဲ့အဲ့ဒီလိုအန်ဒရီကင်းပြီးစိတ်ချမ်းသာစွာနေနိုင်ပါစေလို့ဒီလိုချမ်းသာစေလိုတဲ့စိတ်နဲ့လူပါတဲ့တတဝါဒတဘောကိုတော့သင်္စာတော်ပฏิဟင်ညတိတဲ့နောက်ပြီးတော့ခွန်ကြီးတို့နာကင်းမုံတိုင်းလူပေါ့ဒီလိုနာကင်းမုံတိုင်းလူလေးလေးနောက်ပြီးတော့အင်မတန်ပူပြင်းတဲ့နေလေးနေထဲမှာနေရင်စိတ်ချမ်းသာမှုမရှိနိုင် မုံတိုင်းတွေဘာတွေဖြစ်နေတဲ့အချိန်မှလည်းပဲကြောင်းတွင်းဝင်လေရတယ်ဟောဒီလိုကြောင်းပေါ်မှာတရင်သုံးရင်ဒီမုံတိုင်းကဘာမှမိမိတို့အန္တရာယ်ပေးစရာရှိဖို့မရှိနိုင်ဧရာဝတီတိုင်းမှာဒီလိုကြောင်းကြီးတာသွားဆောက်တာအဲ့ဒီဧရာဝတီတိုင်းမှာဒီကြောင်းထဲမှာနေတဲ့တန်ဃာတော်ရှင်မြတ်တွေတဲပြီးတော့စိတ်ချမ်းသာမှာအဲ့ဒီလိုဘေးရန်အန္တရာယ်တွေကကျင်းပြီးတော့စိတ်ချမ်းသာပါစေဆိုတဲ့ကြည်ရွယ်ချက်အဲ့ဒါဆိုရင်ကိုယ့်ရဲ့နှလုံးသားထဲမှာလောဘဖြစ်သေးသလားဒေါသရောဖြစ်သေးလားမေတ္တာတရားတွေဖြစ်နေတယ်တဲ့။ဘာတရားတွေဖြစ်လဲ။ဒါကြောင့်မေတ္တာတရားတွေဖြစ်နေရင်အာဟုတုတွေကင်းသွားတယ်။အာဟုတုကင်းပြီးတော့ကုသိုလ်တွေဖြစ်နေတဲ့အချိန်ကနိဗ္ဗာန်နဲ့ဤတဲ့အချိန်နဲ့ဘာချိန်လဲမေးရင်ဒါကြောင့်မြတ်စွာဘုရားဒုတိယရည်ရွယ်ချက်ကချမ်းသာကြပါစေပြောခဲ့တဲ့အန္တရာယ်ကကင်းပါစေ။ပထမရည်ရွယ်ချက်ကနေရာထိုင်စရာလေးရပါစေ။ကျင်းစရာလေးရပါစေ။ပထမကနေယုံတက်တက်အေယုံတက်တက်ထိုင်ယုံတက်တက်လေးနေပဲတိတ်ပြီးတော့ကြောင်းမှာချမ်းသာပါတယ်အင်အားတွေပြည့်သွားပါတယ်ဒုတိယတော့ဘေးရန်တွေကိုကာကွယ်သွားတယ်နောက်တတိယချက်ကတော့ပိုရေးကြီးလာတယ်ဘာလဲဆိုတော့ဇာယီတုံဇာတမာရီမြဲမြန်ရှူအားတန်တိလောကီဇန်ကျို့ငါ၎င်းနဲ့ဇန်ဆိုတာဘုန်းကြီးတို့အပနာဇန်ဥပ္ပစာရဇန်ဆိုတာရှိပါတယ်နောက်ဆုံးတကယ်ဇန်တွေမြာတိတောင်မှာဥပ္ပစာရတမာရီဇန်တွေတမာရီအားကောင်းတွေအဲ့တော့တမာရီအားကောင်းပါစေဆိုတဲ့ကြည်ရွယ်ချက်နဲ့လူတန်းရပါတယ်။ကဲတတိယကြည်ရွယ်ချက်လေးလည်းလိုက်ဆိုလိုက်။ဇံဝင်စားရန်စိတ်ဤတန်အမှန်လူရမည်။ဇံဝင်စားရန်စိတ်ဤတန်အမှန်လူရမည်။ဒီချက်ကရေးကြည့်သွားတယ်ဇံဆိုတာကဘုန်းကြီးတို့အပနာဇံဥပ္ပစာရဇံဆိုပြီးတော့နှစ်မျိုးရှိပါတယ်အပနာဇံဆိုတာကတော့တကယ်ကိုပဲဇံတရားတွေဒိဉ္ဉတရားတွေကိုခေါ်တာပါဥပ္ပစာရဇံဆိုတာကတမာရီအားကောင်းတာတဲ့မဖို့နိဗ္ဗာန်စောစောကလို့ဇံတရားတွေရစေနိုင်တဲ့ဇံတရားတွေရဲ့အနီးနားမှာဖြစ်တဲ့ဇံတရားပေါ့ဥပမာအဖြစ်တမာရီတရားလို့ပြောရင်ပို့ပြီးတော့နားလဲတယ်ဘုန်းကြီးတို့ဒီကြောင်းနဲ့ဝင်လေရလို့ရှိရင်တမာရီအားကိုမကောင်းတာကောင်းတယ်လားနည်းနည်းလေးစဉ်းစားကြည့်ပေါ့ဒီနေ့နေ့မှာဒီထဲမှာလူတွေရရှုပ်နေတယ်လူတွေရှုပ်နေတဲ့အချိန်မှာပြန်မနေရင်စားကြည့်ရတာအဆင်မပြေဘူးအဲ့တော့ဒီကြောင်းထဲမှာဝင်ပြီးတော့စားကြက်လိုက်ပြီဆိုရင်အာယုန်တွေကင်းပြီးတော့တမာရီအားကောင်းလာတယ်တဲ့ဘာအားတွေကောင်းလာသလဲနောက်ပြီးတော့စားချမယ်ဆိုရင်လည်းပဲသိပင်အောင်မှာစားချတယ်တခါတည်းရန်တော့အဆင်ပြေမှာပေါ့တခါတည်းရန်ကြတော့လည်းပဲယာတိလူတန်းလေးတိုက်တဲ့တန်းမိုးရွာတဲ့တန်းနဲ့အဆင်မပြေဘူးဟုတ်ဒီကြောင်းကြီးပေါ်မှာတက်ပြီးတော့စားချလိုက်လိုက်ရင်စားချတဲ့တန်ဃာတော်ချင်းမြက်လည်းပဲအာယုံမပြားတော့စားလိုက်တဲ့တန်ဃာတော်ချင်းမြက်တွေလည်းအာယုံမပြားတော့ဘူးအဲ့ဒါတမာရီအားကောင်းလာတာတဲ့ဘာအားကောင်းလာတာလဲအဲ့ဒီလိုစားတင်စားချတဲ့အချိန်မှာတပည့်တော်တွေကြောင်းဆောင်ကြီးကိုသုံးပြုပြီးတော့တမာရီအားတွေကောင်းကြပါစေဆိုတဲ့ကြည်ရွယ်ချက်လေးလုပ်ပါတဲ့နောက်ပြီးတော့ဘုန်းကြီးတို့ဖျားဝပြုတယ်ဒါကိုဗုဒ္ဓနုတ်တိဘာဝနာလို့ခေါ်ရတယ်ဖျောက်ပြူတဲ့ကံမှလည်းပဲတစ်ပင်အောင်မှပရိစိတ်လေးရတာပါပဲ။လွင်ဒီကောင်မှလမ်းလျှောက်လေးရတာပါပဲ။သို့တော့ဟောဒီကြောင်းပေါ်လောက်တော့တမာရီမရနိုင်။တခါတည်းရင်မိုးရွာရင်ဝင်ပြေးရမယ်၊နေပူရင်သိပ်ပြီးတော့ဆင်းရဲမယ်။ဟောဒီကြောင်းပေါ်မှာတန်ဃာတော်ရှင်မြတ်ဒီဖျောက်ပြူပြီဆိုရင်ဖျားပေါ်မှာအာယုံပြုကြ။ဖျားရှင်ရဲ့ဂုဏ်တော်တွေ၊ကိလေသာကင်းတဲ့ဂုဏ်တော်တွေ၊ကိလေသာကင်းလို့လူတွေနဲ့တည်းရဲ့ပူဇော်တဲ့ဂုဏ်တော်တွေ၊အာလုံကိုတည်တော်မူတဲ့ဂုဏ်တော်တွေ၊ဒီဂုဏ်တော်တွေကိုရေစုပွားများနိုင်ရင်စိတ်ကလေးတည်သွားပြီဆိုရင်အဲ့ဒါတမာရီအားတွေကောင်းတာတဲ့အဲ့ဒီလိုတမာရီအားတွေကောင်းကြပါစေဆိုတဲ့ရည်ရွယ်ချက်နဲ့လူပါတဲ့နောက်ပြီးတော့ခေါင်းကြီးတို့မေတ္တာပွားတဲ့မေတ္တာပွားတာလည်းပဲကြောင်းပြင်ပတ်ပွားလည်းပဲရနိုင်တာပါပဲသို့တော့ဟောဒီကြောင်းထဲမှာဇင်းဉဏ်လျှောက်ပြီးတော့ဒါမှမဟုတ်ထိုင်ပြီးတော့တရားထိုင်ရင်းနဲ့မေတ္တာတွေဆက်ပွားမယ်ဒါတွေလည်းပဲတမာရီတွေတဲ့အပနာတကယ်ဇံမရခင်မှာဖြစ်ပွားတဲ့ဇံရည်ကြီးမှာဖြစ်ပွားတဲ့ဥပ္ပစာရတမာရီတွေဒီတမာရီအားကြီးကောင်းကြပါစေဆိုတဲ့စိတ်နဲ့လိုရပါတယ်ခုတခါလက်တွေ့သုံးချတယ်ခုတရားဝဲကျင်းပါတယ်ဘုန်းကြီးအပြင်ဘက်ကဟောလို့ရှိရင်လေးတိုက်တာတို့တည့်ရွက်တွေကျွေးတာတို့ဒါမျိုးတွေဖြစ်ချင်းဖြစ်ပြီးတမာရီအားနည်းနေခုဓမ္မယုံမှာတရားဟောလိုက်တဲ့အခါမှာအပြင်ဘက်နဲ့ဆိုင်တမာရီအားမကောင်းဘူးလားကောင်းသလားအဲ့တော့တမာရီအားကြီးတရားဟောတဲ့ဘုန်းကြီးနဲ့တမာရီအားပိုကောင်းတယ်တခါတော့မှတွေလည်းပဲအပြင်ဘက်ဆိုရင်စကားတွေပြောမိရင်ပြောမိမယ်ဒီအတွင်းထဲကျတော့တက်နိုင်တဲ့မြတ်ငြိမ်သာပြီးတော့တရားလေးနာတော့တမာရီအားတွေကောင်းတယ်အဲ့ဒီလိုတရားဟောတရားနာတဲ့ပုဂ္ဂိုလ်တွေတမာရီအားကောင်းပါစေဆိုတဲ့တတိယရည်ရွယ်ချက်ထားရပါတယ်တဲ့ဒါလည်းပဲဇံလို့ခေါ်တယ်ဘာဇံလဲမေးရင်ဥပ္ပစာရဇံနဲ့ဘာဇံလဲမေးရင်ဗ ဗမာလူတော့တကယ်ဇန်တရားတွေရဲ့အနီးနားမှာဖြစ်တဲ့အဲ့ဒီဇန်တရားတွေကိုရစေနိုင်တဲ့ဥပဇာရဇန်မှာပဲတမာရီအားလို့ခေါ်ရပါတယ်။အဲ့ဒီလိုရည်ရွယ်ချက်မျိုးနဲ့ကြောင်းဆောက်ပါတဲ့။နောက်တစ်ချက်ကပါလဲဆိုတော့ဝိပတိတုံးစာယုံနာဓမ္မသင်္ကာရ၌နေစာစာတိမမီခင်မှုဝိပဿနာရှုရင်းကျိုးငါ၎င်းတဲ့။အဲ့တော့ခွန်ကြီးတို့စာသင်စာချတယ်၊ဖျားဥပြုတယ်၊မေတ္တာပွားတယ်၊ဒါရီယာတကယ်တမာရီအားကောင်းဖို့လောကီဇန်တွေရဖို့လောကီဥပစာရတမာရီအားကြီးကောင်းမှုအတွက်ဒါမျိုးတွေသုံးပြနိုင်ပါစေ။နောက်တစ်ခါဝိပဿနာရှုနိုင်ကြပါစေ။ဒီဓမ္မယုံယုံမှာဖျောက်ပြူတဲ့ကာမပဲဖြစ်ဖြစ်ပြီးတဲ့ကာမပဲဖြစ်ဖြစ်မိမိတို့တရားစကားတွေဖွင့်တဲ့ကာမပဲတရားရှုမှတ်တယ်ဆိုလို့ရှိရင်ဒီပေါ်မှာရှုမှတ်နိုင်ကြပါစေ။မြတ်စွာဘုရားရဲ့အဆုံးအမဖြစ်တဲ့မြတ်စွာဘုရားညွှန်ကြားတဲ့ပရိယတ်ပฏิပတ်အလုပ်စွဲစုံဟောဒီကြောင်းကြီးပေါ်မှာလုပ်ပြီးချမ်းသာကြပါစေ။ဒီရွယ်ချက်နဲ့လည်းပဲလူပါတဲ့အဲစဒုထရည်ရွယ်ချက်ကိုအားလုံးလိုက်ဆိုလိုက်ကြည်တရားရှုရန်စိတ်ရည်တန်အမှန်လူရမည်တရားရှုရန်စိတ်ရည်တန်အမှန်လူရမည်အဲ့တော့နံပါတ်1ရည်ရွယ်ချက်ကကိန်းအောင်နိုင်ပါစေနေစရာအတွက်ရပါစေနံပါတ်2အတွက်ကဘေးအန္တရာယ်ကင်းပြီးတော့ကိုယ်ချမ်းသာစိတ်ချမ်းသာပါစေနံပါတ်3ကဒီကြောင်ပေါ်မှာစာသင်စာချလုပ်ပြီးတော့တမာတီအားကြီးကောင်းပါစေ။ဖျားဥပ္ပိမေတ္တာပွားပြီးတော့တမထတမာတီအားကြီးကောင်းပါစေ။နံပါတ်4ရဲ့တရားရှိမှတ်တဲ့ဆိုရင်လည်းပဲဝိပဿနာဉာဏ်ဤဒီကြောင်ပေါ်မှာအားထုတ်ပြီးတော့ရင့်တန်ပါစေတဲ့။မြတ်စွာဘုရားကအဲ့ဒီလိုရည်ရွယ်ချက်မျိုးနဲ့လူပါတဲ့။ကဲဆိုလိုက်ရည်မှန်းချက်များနှလုံးသားထား၍လူရမည်။ကြည်မှန်းချက်များနှလုံးသားထား၍လူရမည်ဒီလိုကြည်မှန်းချက်၄မျိုးနဲ့လူပါတဲ့ဒါဘုန်းကြီးဟောနေတာမဟုတ်ပါဘူးမြတ်စွာဘုရားဟောကြားခဲ့တာဘယ်သူဟောကြားခဲ့တာလဲအဲ့တော့ဘုန်းကြီးတို့တချို့သာသနာနဲ့တွေ့ပြီးတော့ဒီလိုစိတ်မထားတတ်တာတိတ်ပြီးတော့ဝမ်းနည်းစရာကောင်းပါတယ်ဒီလိုကြောင်းကြီးလူရင်ဘယ်လောက်ကုန်ကြတယ်ဒီလိုလူလို့ရှိရင်ငါတို့ဘလို့ဘွယ်တွေရနိုင်နေဒီလိုလူလို့ရှိရင်သွားလေရရမှာကြောင်းအမကြီးကြောင်းတကားကြီးခင်ဗျားတို့ကြောင်းကသိကောင်းတာပဲဒီလိုချီးကျူးတာတွေကိုမြောက်ကြွားမြောက်ကြွားနဲ့ตายရခြင်းလေအဲ့တော့မြတ်စွာဘုရားကဒီလိုရည်ရွယ်ချက်မျိုးထားစေခြင်းလားမထားစေခြင်းမူလားထားနိုင်လို့ရှိရင်အကုသိုလ်တွေဖြစ်တယ်တဲ့ထားရင်ဘာဖြစ်တယ်လဲမိမိတို့ကြောင်းဆောက်တာကကုသိုလ်လိုခြင်းလို့လားအကုသိုလ်လိုခြင်းလို့လားအဲ့တော့ကုသိုလ်လိုချင်လို့ရှိရင်စောစောကရည်ရွယ်ချက်လေးမျိုးလေးကိုထားပေးပါတဲ့ဒီချီးကျူးဓာရီကဲ့ရဲ့ဓာရီဓာရီအဓိကမဟုတ်ပါဘူးအဲ့တော့တက်နေနေမြတန်ဃာတော်ရှင်မြတ်ဒီချမ်းသာဖို့အဲ့တော့မိမိတို့ကြောင်းသူတန်းလိုက်တဲ့အတွက်တန်ဃာတော်ရှင်မြတ်ဒီနေရတာချမ်းသာသွားပြီအင်အားတွေပြည့်သွားပြီနောက်ဒုက္ခတိတ်ပြီးတော့ချမ်းသာသွားပြီဘေးအန္တရာယ်ကကင်းသွားပြီဖျောက်ပြုမေတ္တာပွားစာသင်စာချတမာရီအားတွေကောင်းသွားမယ်ဝိပဿနာတွေပါတယ်ရှိရင်ဝိပဿနာဉာဏ်တွေရင့်တန်သွားမယ်အဲ့တော့တန်ဃာတော်ရှင်မြတ်ဒီအဲ့ဒီအကျိုးရတယ်လို့မိမိတို့လည်းပဲစုမတောင်းလည်းပဲအဲ့ဒီအကျိုးတွေမရနိုင်ဘူးလားရနိုင်သလားအဲ့တော့ဘုန်းကြီးတို့ဇနေတိတိတံပါကံနဲ့ကာမောဇရကံအများအပြင်တူသောအကျိုးကိုပေးတယ်တဲ့ဘာအကျိုးကိုပေးတယ်လဲဆောစောကဘုန်းကြီးတို့ကြီးရွယ်ချက်တွေကဘွယ်လိုချင်းလို့နိုင်ငံတော်ကဘာတွေပေးမဆိုးလို့နောက်ပြီးတော့လူကြားသူကြားတွေမှာကြောင်းတကာကြီးကြောင်းမကြီးချစ်ချင်းလို့နောက်ပြီးတော့ချီကျူခံရင်လို့ကဲရမဆိုးလို့ဒါမျိုးရည်ရွယ်ချက်တည်းအရေးမရဖတ်မရပါဘာမှလည်းတုံးလို့မရပါဘူးသူတို့လည်းမဟုတ်ဘူးတကယ်လောကီချမ်းသာနဲ့ရသွားတာလို့လောကီချမ်းသာဆိုတာသူ့လူလူဖြစ်သွားမှာပါတဲ့ဒါကြောင့်ဘုန်းကြီးတို့ကြောင်းဆောက်တဲ့အခါမှာဒီလိုရည်ရွယ်ချက်နဲ့လူရင်ဘာဖြစ်လဲဆိုတော့တန်ဃတာစာတုဒိတာအာဂတာနာဂတာဖရာတာကောင်းတန်ဃာတော်ပေါင်းအားဝိရာဒနာတိလိမ္မာဉာဏ်ပညာနဲ့တရားကောင်းသူကြောင်းမလူကိုအကံထူထူဒါနဟုသည်များတဲ့ခေါင်ကလွမ်းကျုံအသာဆုံးဟူ၍ဗုဒ္ဓေနာဘုရားရှင်ကိုရောမြတ်သည့်ဝန္ဒီတံကောင်းစွာမသွေချီးမွမ်းအတော်မူအပ်ပါ၏တဲ့မြတ်စွာဘုရားကအဲ့ဒီလိုရည်ရွယ်ချက်မျိုးနဲ့လူမှဘုရားရှင်ကအမျက်ဆုံးအလူဆိုပြီးတော့ချီးမွမ်းတော်မူခဲ့တာပါဒါကြောင့်မို့အခြားသောဘုံပကသနာတွေအတွက်နောက်ပြီးတော့ဘွယ်ဒီဂရီတွေအတွက်ချီကျူခံခြင်းတွေအတွက်ရက်ထဲရွာထဲမှာပေါ်လွင်ခြင်းတွေအတွက်ကိုယ်လူဒီလူကကြောင်းတကားကြီးကြောင်းမကြီးခေါ်ခံခြင်းတဲ့အတွက်ဒီလိုလူဒန်းတာတွေကကြောင်းမြန်ပြန်လိုက်အမြဲဆုံးလူလည်းမဖြစ်နိုင်ပါဘူး။ရ ရည်ရွယ်ချက်မှန်မှန်တဲ့အတွက်ဖျားဆတဲ့သူတို့ပေါင်းနေရတယ်ဒီလိုရည်ရွယ်ချက်နဲ့လှူတယ်ဆိုရင်မချီးကျူးဘူးဆိုတဲ့အဓိပ္ပာယ်ရသွားပါတယ်ဒါကြောင့်မိမိတို့ကဒီလိုရည်ရွယ်ချက်၄မျိုးနဲ့လှူတဲ့နယ်ဆိုတာဖေဝန်ကြီးကမြတ်စွာဘုရားဇေတဝန်ကျောင်းတော်လှူဒန်းတဲ့အခါရာဇဂျိုတတိဝဟောကြားတဲ့အခါဟောတဲ့တရားကြီးကကောက်နှုတ်ချက်ချပြီးတော့ဒီလိုလေးပြန်ပြီးတော့ဟောပေးခြင်းဖြစ်ပါတယ်နောက်ပြီးတော့ဒုတိယချက်ကဘာလဲလို့မေးလို့ရှိရင်ဘုန်းကြီးတို့ကျောင်းအလူကိုဖျားရှင်ချီးမွမ်းတော်မူဖို့နဲ့မြတ်စွာဘုရားကကျောင်းအလူကိုဘလို့ချီးမွမ်းခဲ့တယ်လေဒါလေးလည်းပဲသိဖို့လိုအပ်ပါတယ်အဲ့တော့ဘုန်းကြီးတို့တန်ရုတ်တဏိပြန်မှာနှစ်သားတစ်ပါးကမေးလို့မြတ်စွာဘုရားကဖြေဆိုခဲ့ပါတယ်ဘာလဲဆိုတော့နံပါတ်၁ကဘာလဲဆိုတော့အနာရောဗလာရောဟောတိဝဋ္ဌာရောဟောတိဝဏ္ဏတော်တဲ့နှစ်သားကဘာကိုလှူလို့ရှိရင်ခွန်အားဘလောက်ကိုလူရရောက်ပါတယ်လို့မေးတဲ့ကမြတ်စွာဘုရားကအစာတောက်ကိုလူပါတဲ့ခွန်အားဘလောက်ကြည့်ရင်ဘာကိုလူရမလဲအင်အားချင်းနေတဲ့ပုဂ္ဂိုလ်တယောက်ထမင်းလေးစားလိုက်ရရင်အားတွေပြည့်မသွားဘူးလားပြည့်သွားသလားဒါကြောင့်ခွန်အားကြည့်ရင်ဘာကိုလူရမလဲနောက်နတ်သားချက်ပြီးတော့မေးထားတာရှိတယ်ရုပ်အစင်းလှပခြင်းလို့ရှိရင်ဘာကိုလူရပါတယ်ဆိုတော့မြတ်စွာဘုရားကဝဋ္ဌာရောတိဝဏ္ဏတော်တဲ့ကျိုးစင်းလာပခြင်းလို့ရှိရင်အဝတ်အစားသင်္ကန်းတွေကိုလူပါတဲ့သင်္ကန်းတို့အဝတ်အစားတို့လူရတယ်ရုပ်စင်းလာပခြင်းဘာတွေကိုလူရတယ်လဲဘုန်းကြီးတို့လူကြည့်လိုက်ပေါ့လူတယောက်ရုပ်လေးရတန်းပြန်နေတယ်အဝတ်အစားတွေဆုပ်ပြတ်တက်နေအဲ့ဒီပုံကွာရုပ်စင်းလာမှုပေါ်လွင်နေသလားမေးရင်တကယ်လို့ရုပ်ကလေးရအတင့်တင့်ပဲရှိတယ်အဝတ်အစားလေးတွေကောင်းကောင်းမွန်မွန်ဝတ်ရင်အဲ့ဒါရုပ်စင်းလာပမှုပေါ်လွင်သွားတယ်တဲ့တန်ဃာတို့ရှင်မြတ်တွေလည်းဒီတိုင်းပါပဲသင်္ကန်းလေးတက်တက်ပဲပဲနဲ့ဝတ်ထားလို့ရှင်သိပြီတော့ကြီးညိုစရာကောင်းတာပဲဒီလိုမှမဟုတ်ပဲသင်္ကန်းအယောင်မရှိအဆင်းမရှိလူရဲ့ဝတ်တွေလို့အယောင်မရှိအဆင်းမရှိတဲ့သင်္ကန်းရောက်မဟုတ်တဲ့ဝတ်ကြီးကိုဝတ်ထားကြည့်ပါလားဘသူကမှကြီးညိုနိုင်မှာမဟုတ်ပါဘူးဒါကြောင့်မို့မြတ်စွာဘုရားရှင်ကိုတော်မြတ်ကရုပ်ဆင်းလှပခြင်းနဲ့ပုဂ္ဂိုလ်ဟာအဝတ်အစားသင်္ကန်းတွေကိုလှူပါတဲ့ဆုမတောင်းလည်းပဲဘဝတိုင်းဘဝတိုင်းရုပ်ဆင်းလှပါတယ်နတ်သားကမေးလို့ဖရာရှင်ကပြန်ပြေခဲ့တာပါတတိယချက်ကဘာလဲဆိုတော့ဇာနာရောတိဒုက္ခရောတဲ့နတ်သားကကိုယ်စိတ်နှစ်ပါးချမ်းသာခြင်းလို့ရှိရင်ဘာကိုလူရပါတယ်ဆိုတော့ရှင်ကိုလူပါတဲ့ဘာကိုလူရမလဲရှင်ဆိုတာဘုန်းကြီးတို့ကာကြီးတွေလူမှမဟုတ်ပါဘူးဖနက်ကိုလူရင်လည်းရှင်လူပဲတဲ့ဖနက်ကိုလူရင်လည်းသီးလူဘာလို့လူရင်လည်းပဲကျင်းလူပဲတောင်ဝဲလူလည်းပဲတရားကိုလူရင်လည်းပဲလမ်းခင်းလူရင်လည်းပဲအားလုံးကဒီတိုင်းနဲ့နောက်ဆုံးမှမတတ်နိုင်ပါဘူးဆိုရင်လမ်းသွားနေတဲ့တန်ဃာတော်ရှင်မြတ်တွေတကယ်ဆင်းရဲနေတဲ့ပုဂ္ဂိုလ်တွေကာကလေးလူလိုက်တယ်မြင်းလေးကလေးလူလိုက်တယ်ယထာကလေးလူလိုက်တယ်ဒါလည်းပဲဘာလူလို့ခေါ်လဲအဲ့တော့ဘုန်းကြီးတို့ခီးသွားတဲ့ကဥပမာပြင်ဖနက်ကလေးကြည့်လိုက်ဖုန်းကြီးတို့လမ်းသွားရင်းနဲ့အမျိုးသမီးတယောက်လူကြားသူကြားထဲမှာဖနက်ကလေးပြက်သွားတယ်ဆိုပါစို့ဖနက်မပါဘဲနဲ့သွားမှာသူ့အတွက်ရှက်မလားမရှက်ဘူးလားအဲ့ဒီချိန်မှာကိုကဖနက်ကလေးပြေးလိုက်လို့ရှိရင်သူ့မှာစိတ်ချမ်းသာမှုဖြစ်မလားမဖြစ်ဘူးလားဒါကြောင့်မို့ဒီဖနက်ကလေးလှူလိုက်တာရင်းလူသိပြီးတော့ကိုစိတ်နှစ်ပါးချမ်းသာသွားတယ်အဲ့တော့ကိုစိတ်နှစ်ပါးချမ်းသာသွားလို့ရှိရင်ကိုလည်းပဲကိုစိတ်နှစ်ပါးချမ်းသာတယ်ဆိုတာတံပြန်ကြိုးရမြတ်စွာဘုရားကဆုတောင်းကြလို့မဟောပါဘူးအဲ့တော့မြတ်စွာဘုရားကအာလုံသိအောင်ပဲဟောတယ်ဒီလိုပဲဖနက်လူတဲ့အခါမှာကိုယ်စိတ်နှစ်ပါးချမ်းသာသွားပါစေရင်လူတဲ့အခါမှာလည်းပဲကာကလေးတွေလေရင်ကလေးတွေလူရင်ကိုယ်စိတ်နှစ်ပါးချမ်းသာပြီးတော့လိုရာဆန္ဒလိုတဲ့အရရောက်ပါစေဒါမျိုးလူလိုက်တယ်ဆိုလို့ရှိရင်ဘုန်းကြီးတို့မိမိဟာရင်လူရတဲ့အကျိုးသိနေတော့အကျိုးကျေးဇူးတွေပို့ပြီးတော့မများဘူးလားများသလားဒါကြောင့်မြတ်စွာဘုရားကဟောတဲ့အခါမှာသိအောင်လို့ဟောနေတာလားဆူတောင်းခြင်းအောင်ဟောနေတာလားသိလို့ရှိရင်ပို့ပြီးတော့အကျိုးကြီးတယ်တဲ့သိလို့ရှိရင်ဘာဖြစ်တယ်လဲဒါကြောင့်ဘုန်းကြီးတို့ဒီလူဟာလေးတွေလူလို့ရှိရင်ယဉ်လူလို့ရှိရင်ကိုယ်စိတ်နှစ်ပါးကိုချမ်းသာရလူရာရောက်တယ်အဲ့ဒီကိုယ်စိတ်နှစ်ပါးချမ်းသာမှုကိုလူတဲ့ပုဂ္ဂိုလ်ကဖြစ်ရာဘဝတိုင်းမှာစိတ်ဆင်းရဲမှုကင်းတယ်တဲ့ဒါကြောင့်မိမိမှာကိုယ်စိတ်ရဲ့စိတ်ဆင်းရဲဖြစ်လို့ရှိရင်ငါဟာရှေးဘဝတုန်းကယဉ်လူတာနည်းခဲ့လို့လို့သုံးသပ်ပြီးတော့ကြည့်ရင်သူတစ်ပါးပေါ်မှာပြည့်နေမြင်နိုင်သေးသလားဒါကြောင့်မို့ဒါလေးတွေကလည်းစဉ်းစားသင့်တယ်သုံးသပ်သင့်တယ်လိုက်နာကျင့်သုံးသင့်တယ်ပေါ့နောက်တစ်ချက်ကဘာလဲဆိုတော့ဒီပါရောတိစကုရောတဲ့မြတ်စွာဘုရားတဲ့မျက်စိအမြင်ကိုလူရရောက်လို့ရှိရင်ဘာကိုလူရပါတယ်ဆိုတော့မြတ်စွာဘုရားကစီမီးကိုလူပါတဲ့မျက်စိအမြင်ကိုကောင်းကျင်လို့ရှိရင်ဘာကိုလူရမလဲ ခုဆိုရင်ရဲ့စစ်မိသားကတွေမိဆက်တွေဖန်ကြောင်းတွေလူတာဟာဖြစ်ရပေါ်တိုင်းမှာမျက်စိအမြင်ကောင်းတယ်တဲ့မျက်စိမှုံရင်ပေးရတယ်ကင်းဝေးတတ်တယ်ဒါကြောင့်မို့ဒါတွေရလည်းပြတံပြန်ကျမြတ်စွာဘုရားကဆူတောင်းပါလို့မဟုတ်ဘူးလှူပါလို့ပဲဟောခဲ့ဘယ်လိုပဲဟောခဲ့တယ်လဲဆူတောင်းပါလို့ဟောသလားနောက်ဆုံးမေးတယ်အဲ့ဒီစောစောကလျှောက်ခဲ့တယ်တဲ့နတ်သားကစောစောကလျှောက်ခဲ့တယ်ခွန်အားပလလှူတာအစင်းကိုလည်းပဲလှူရရောက်အောင်ကိုယ်စိတ်နှစ်ပါးချမ်းသာမှုကိုလည်းလှူရရောက်အောင်နောက်ပြီးတော့မျက်စိအမြင်ကိုလည်းပဲလှူရရောက်အောင်အလုံးကိုလှူရရောက်အောင်ဘာလှူဖို့လှူရမှာပါမလဲဆိုတော့သောသာတဘာတော်ဟောတိယောဒရာတိဥပတယံတဲ့ဒေဝတိတိလူရည်နဲ့မေလျောက်လာညာဥဏ္ဏရောခြင်းပုဂ္ဂိုလ်တိဥပတယံနေစီအားကြောင့်မူတရာတိပေလူဤသောတုပုဂ္ဂိုလ်တိတဘာတော်စောစောကပြဆူရကလေးအရာလေးမျိုးလုံးကိုတရာတိပေလူရာရောက်ပါပေ၏ဤတိသူဘဂဝါသုံးတော်ကတို့သာရှင်တော်မြတ်ဗျာတိအဝေါ်စာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းဘုန်းကြီးတို့ယဟန်နေ၃ဆွဲနေတာအချင်းချုပ်ရင်ပစ္စည်း၄ပါးရှိတယ်ပစ္စည်းဘယ်နှပါးရှိလဲအဲ့ဒီမှာမြတ်စွာဘုရားကသင်္ကန်းကိုလှူတာဆွမ်းကိုလှူတာဆေးကိုလှူတာတဲ့ကြောင်းလှူတာဟာအလုံးကိုလှူရရောက်တယ်ဆိုပြီးတော့ချီးမွမ်းတော်မူခဲ့ပါတယ်အဲ့ဒါကိုကြည့်ရပြီးတော့ဒီနေရာမှာဗုဒ္ဓနာဘုရားရှင်ကိုတော်မြတ်သည်ဝိဟာရတဏ္ဍိလိမ္မာဉာဏ်ပညာနှင့်တရားကောင်းသူကြောင်းအလှူကိုအကံထူထူဒါနဟုသည်များတဲ့ခေါင်ကလွန်ကျုံသာဆုံးဟု၍ဗုဒ္ဓနာဘုရားရှင်ကိုယ်တော်မြတ်သည်ဝန်ဤတံကောင်းစွာမသွေးချီးမွမ်းတော်မူပါ၏တဲ့မြတ်စွာဘုရားကမြတ်စွာဘုရားချီးကျူးတယ်ဆိုတာအဲ့ဒီလိုပေါ့သင်္ကန်းလူတဲ့သားတယ်ဆွမ်းလူတဲ့သားတယ်ဈေးလူတဲ့သားတယ်ကျောင်းလူဟာအလုံးကိုလူရာရောက်ပါတယ်တဲ့နောက်မြတ်စွာဘုရားတပိုက်ဟောသေးတယ်နတ်သားမမေးတဲ့အပိုက်တပိုက်ကိုဟောလိုက်တယ်ဘာလဲဆိုတော့အမတန်ရောစသောတိယောဓမ္မမနုဿာတတိတဲ့အဲ့တော့အမြိုင်းနိဗ္ဗာန်ကိုလူရာရောက်အောင်ဘယ်လိုလုပ်ရမလဲလို့မေးရင်တွင်တင်ဆုံးမဟောပြပေးပါတဲ့နိဗ္ဗာန်ကိုလူရာရောက်ခြင်းဘာလုပ်ရမလဲခုဒီကြောင်းကြီးပေါ်မှာတန်ဃာတော်ရှင်မြတ်ဒီစာတင်မယ်စာတင်လို့ရှိရင်စာချပေးမယ်စာတင်စာချလို့ရှိရင်တန်ဃာတော်ရှင်မြတ်ဒီရဲ့နှလုံးသားထဲမှာအဋ္ဌဉာဏ်ကြီးမကိမ့်ဘူးလားကိမ့်မလားနောက်ပြီးတော့ကျင့်လို့ချင်းသီလတွေမြင့်မတလာဘူးလားသမာဓိအားတွေရောပိုပြီးတော့မကောင်းဘူးလားအတိပညာတွေရောတိုးမလာဘူးလားအဲ့ဒီလိုတိုးလာပြီးတော့နောက်ဆုံးမှာမတ်ပညာပိုပညာတွေဖြစ်သွားပြီဆိုရင်ဟောဒီကြောင်းကြီးပေါ်မှာစာချတဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ကိုလူရာရောက်တယ်ထိန်လင်းကြောင်းတရားဓမ္မတွေကတော့ကိုကြောင်းကိုကြောင်းပြုပြီးတော့စာတင်စာချတယ်သူတို့ကနိဗ္ဗာန်ကိုလူရာရောက်တယ်ဆိုတော့အဲ့ဒီလိုနိဗ္ဗာန်ကိုလူနိုင်အောင်ကိုကပံ့ပိုးရာရောက်တယ်ဆိုပြီးတော့ဝမ်းမသာတင်ဘူးလားဝမ်းသာတင်တယ်လားဒါကြောင့်မြတ်စွာဘုရားကတွင်တင်ဆုံးမပေးပါဒါကြောင့်ခေါင်းကြီးတို့တပည့်တွေမွေးထားတယ်တာသမီတွေမွေးထားတယ်ဆိုရင်ငါတို့ကတော့အေးအေးဆေးဆေးနေပါမယ်တော်ပြီငါတို့တော့မုန်းမခံဘူးဆိုရင်အဲ့ဒါမြတ်စွာဘုရားရဲ့ဝါဒဟုတ်သလားမဟုတ်ဘူးလားမြတ်စွာဘုရားတွင်တင်ဆုံးမပါတဲ့ဒါဆိုလို့ရှိရင်အမြဲနိဗ္ဗာန်ကြီးကိုပေးကြောက်သွားပါတယ်ကိုဆုံးမလိုက်တဲ့ဇကာတက်ကုန်းကိုတက္ကရာမရိယာပဲဖြစ်ဖြစ်တပည့်တန်ဃာရိယာပဲဖြစ်ဖြစ်နားထောင်လိုက်ပြီးကျင့်သုံးလိုက်လို့နိဗ္ဗာန်ရောက်သွားရင်အဲ့ဒီနိဗ္ဗာန်ကိုဆုံးမတဲ့ပုဂ္ဂိုလ်ကဘေးလူရာရောက်ပါတယ်တဲ့သိပြီတော့မမြင်မြတ်ဘူးလားဒါကြောင့်ကျောင်းတက္ကရာမရိယာကိုကျောင်းပေါ်မှာစာတင်စာချမယ်အဆုံးမဩဝါဒတွေပေးမယ်အဲ့တော့တန်ဃာတော်ရှင်မြတ်တက္ကရာမရိယာသူ့ဘုန်းကြီးကတရားဟောတယ်တက္ကရာမရိယာအသိဉာဏ်ရသွားတယ်နောက်ဆိုကျောင်းလူလို့ရှိရင်ခြားကြီးရွယ်ချက်တွေမထားဘဲနဲ့မြတ်စွာဘုရားလိုချင်ထားမယ်ဆိုရင်နိဗ္ဗာန်နဲ့ဤသွားပြီးတော့နိဗ္ဗာန်ရမယ်ဆိုရင်ဘုန်းကြီးကနိဗ္ဗာန်ကိုလူရရောက်သွားတယ်အဲ့တော့ထိန်းသိမ်းကြောင်းတက္ကရာမတွေကဘုန်းကြီးနိဗ္ဗာန်ကိုလူနိုင်အောင်ဝိုင်းပြီးတော့ပံ့ပိုးရမရောက်ဘူးလားရောက်သလားဒါကြောင့်မြတ်စွာဘုရားကကြောင်းအလူဟာအမျက်ဆုံးအလူပါလို့ချီးကျူးတော်မူခဲ့တယ်ကဲအားလုံးလိုက်ဆိုလိုက်ခွန်အားဆင်းလာချမ်းသာရမှတ်ကြအမြင်ကြီးခွန်အားဆင်းလာချမ်းသာရမှတ်ကြအမြင်ကြီးကြောင်းလူသူဟာလုံးစုံပါလူရာရောက်လေသည်ကြောင်းလူသူဟာလုံးစုံပါလူရာရောက်လေသည် မြတ်စွာဘုရ
ား
မိမြဟာမัจจချီကျူးသည
်
မြတ်စွာဘုရား မိမြဟာမัจจချီကျူးသည
်
ဒါကြောင့်ဘုရားရှင်ကခွန်အားလူရုပ်စင်လှပမှုအလူကိုယ်စိတ်နှစ်ပါးချမ်းသာခြင်းအလူမျက်စိအမြင်ကြည်တဲ့အလူကိုလှူခြင်းမာတယ်ဆိုရင်ကြောင်းဆောက်ပြီးတော့လှူတန်းမာတဲ့ကြောင်းလူဟာအမျက်ဆုံးနဲ့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့အပြင်ဘက်မှာနေပူတွေဘာတွေနဲ့အင်အားကုန်ခန်းနေတဲ့ပုဂ္ဂိုလ်ကြောင်းထဲမှာဝင်ပြီးတော့အပန်းပြေလိုက်ရင်ခွန်အားပလာတွေတိုးမလာဘူးလားတိုးသလားနောက်ပြီးတော့နေပူထဲမှာရုပ်အစင်းချွေတွေတန်းတွေနဲ့ရုပ်ပြက်စင်းပြက်ဖြစ်နေတယ်ကြောင်းထဲမှာဝင်ပြီးတော့တဏှာကြီးလောက်နားကိုလိုက်ရင်ကြည်လင်မလာဘူးလားဒါကြောင့်ကြောင်းလူကရုပ်အစင်းလှပမှုကိုလည်းပေးလူရရောက်တယ်ကြည်လင်လာတယ်တဲ့ဒါကြောင့်မျက်စိအမြင်ကြည်လင်မှုကိုလည်းလူတန်းရရောက်တယ်ဒါကြောင့်မို့ကြောင်းကလူကသင်္ကန်းဆွမ်းဆေးအဲ့ဒီပစ္စည်းတွေလူလာတဲ့ပို့ပြီးတော့အင်မတန်မှအကျိုးကြီးပါတယ်လို့မြတ်စွာဘုရားကအမျက်ဆုံးဒါနာလို့ချီးကျူးတော်မူခဲ့တယ်တဲ့ဒါကဘုန်းကြီးဟောခြင်းနဲ့ဒုတိယပိုင်းဒုတိယပိုင်းဆိုတာကြောင်းလူကိုဘုရားရှင်ချီးမွမ်းတော်မူခဲ့ဖို့ဆိုတာဒါလေးလေးပဲသိသွားပါပြီ။နောက်တတိယချက်ကဘာလဲဆိုတော့ကြောင်းဖုံးကြီးပြင်းမြောင်းပြီ။တတိယချက်ကဘာလဲ
။
ကိုကငွေကုန်ကြီးကျခံပြီးတော့ဆောက်လုပ်ထားရတယ်။အဲ့တော့ဒီလိုကြောင်းနေရတော့တကယ်စားတက်သေးတဲ့ဆရာတော်တွေတရင်သုံးသားဆိုတော့သူပြောစရာမလိုပါဘူး။မြတ်စွာဘုရားကကြောင်းဖုံးကြီးပြင်းမြောင်းပြီ။တကယ်ကိုပဲမြတ်စွာဘုရားကကြောင်းလူတဲ့နေရာမှာတကယ်ကိုအသေးစိတ်ညွှန်ပြသွားတယ်ဘလို့ကြီးပဲကြက်ထားပါဘလို့ကောင်းကျိုးတွေရှိပါတယ်ကြောင်းပုံကြီးကိုဘလို့တင်မြောက်ပါဒါမြတ်စွာဘုရားရဲ့အင်မတန်မှကြီးမားတော်မူတဲ့ကရုဏာတော်ပါဘုန်းကြီးတို့အသေးစိတ်ကိုမြတ်စွာဘုရားကညွှန်ပြခဲ့တယ်ကဲကြောင်းပုံကြီးကိုမိမိတို့ဘလို့တင်မြောက်မလဲဒါလေးကိုသိဖို့လိုလားပါတယ်အဲ့တော့ပါဠိလိုတတမာယီပန္နိတော်ဘောတော်တံပတံအထမတနောဝိဟာရေကာရိရမေဝါတယထဘောတုတေတဲ့တတမာယိတတမာယေဝထိုကြောင့်သာလျှင်ဗန္ဒီတော်ကြောင့်ကျိုးသိဉ္စပညာရှင်ဖြစ်သောပေါ်တော်လူကြီးသူမဟုသမျှသည်အတနောအတန်ခုရောနောင်ပါတန္တရာဝေနှစ်ဖြာပွားတို့ကိုအကျိုးကိုတံပတံတံပတံတော်ကောင်းစွာရှုမြင်သည်ရှိသောရမေနှလုံးမွေလျော်ပြောဝရာကောင်းကုန်သောဝိဟာရီကမ္မထံကြောင့်စားကြကြောင်းနှင့်ကြောင်းကြီးကြောင်းငယ်အတွေ့အတွေ့သောကြောင်းတို့ကိုကာရယိနေနိတံကားရှိနေရာကိုကောင်းစွာရှာဝေဆောက်လုပ်စေရာ၏ဣဒ္ဓာဤမိမိတို့ဆောက်လုပ်ထားသောဤကြောင်း၌ဘောဓုတိများသောပရိယတိတုဒ္ဓပတိဝေဒာတုဒ္ဓရှိကြကုန်သောယန္တော်တို့ကိုဝါတယိစာပေပို့ချတရားပြ၍နိညာပုံသည်တရင်သုံးစေရာ၏တဲ့အဲ့တော့ကြောင်းဖုံးကြီးတင်ကြောင်းကြီးကိုမြတ်စွာဘုရားကသေးစိတ်လေးညွှန်ကြားခဲ့တယ်ကဲအာလုံးလိုက်ဆိုလိုက်မိမိတို့ကြောင်းဆောက်လူတန်းတဲ့နေရာမှာဘလို့ကြောင်းဖုံးကြီးကိုတင်တင်တယ်လေဆိုတော့ကဲဆိုလိုက်နှစ်ဖြာတုဒ္ဓပြေစုံမမုတ်ချာကြောင်းတိုင်းတင်တင်သည
်
နှစ်ဖြာတုဒ္ဓ
ပ
ြေစုံမမုတ်ချာကြောင်းတိုင်းတင်သည
်
နှစ်ဖြာတုဒ္ဓပြေစုံမမုတ်ချာကြောင်းထိုင်တင်တဲ့သည
်
အဲ့တော့ဘုရားရှင်ကကိုယ့်ရဲ့ကြိုးစည်းပွားကိုလို့လို့ရှိရင်တဲ့နောင်တန္တရာတိနိဗ္ဗာန်တိမျက်မှောက်ပြုကျင်ပါတယ်ဆိုလို့ချင်းရမေနှလုံးမူလျောပြောဝရာဖြစ်ကုန်သောဝိဟာရေကမ္မထံကြောင့်စာကြကြောင်းနှင့်ကြောင်းကြီးကြောင်းငယ်တွေ့တွေ့သောကြောင်းတို့ကိုကာရေနေမိတန်ကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏တဲ့တကယ်လို့ကိုယ့်ရဲ့ကြိုးစည်းပွားလို့လို့ရှိရင်စီးပွားရေးနဲ့ပြည့်စုံခြင်းပါတယ်ဆိုလို့ရှိရင်ကြောင်းဆောက်ပါတဲ့ကြောင်းဆောက်ပြီးတော့လူတန်းလိုက်ပါဘလို့ကြောင်းမျိုးလဲဆိုတော့ရံမေနှလုံးမူလျောပြောဝရာကောင်းကုန်တော်တဲ့အင်မတန်ကောင်းမွန်တဲ့ကြောင်းကိုဆောက်ပါတဲ့ဘလို့ကြောင်းမျိုးကိုဆောက်ပါတယ်တော့အဲ့တော့မြတ်စွာဘုရားကဂျိုးဂျိုးကြောင်းကိုဆောက်ပါနဲ့ကောင်းအောင်ဆောက်ပါလို့မြတ်စွာဘုရားကဒီနေရာမှာတော့ဒီလိုပဲဟောကြားတော်မူခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဒီလိုကြောင်းမျိုးကြီးဆိုရင်နေရတဲ့ပုဂ္ဂိုလ်မပြောနဲ့မြင်ရတဲ့ပုဂ္ဂိုလ်တောင်မှစိတ်မချမ်းသာဘူးလားချမ်းသာတယ်လား။ကြောင်းရည်စက်ချလာမယ်ဆိုလို့ချင်းကြောင်းရင်ကြည့်ပြီးတော့စိတ်ချမ်းသာကြမှာ။အဲ့တော့နေတဲ့ပုဂ္ဂိုလ်တွေဆိုပြောမနေတော့တကယ်မြင်ရတာတောင်မှတိတ်ပြီးတော့စိတ်ချမ်းသာစေရပဲ။အဲ့ဒီလိုမျိုးကြောင်းမျိုးကိုမြတ်စွာဘုရားကဆောက်ပါတဲ့။ဆောက်ပြီးတော့ဘလို့ကြောင်းဘလို့နေရာဆောက်ရမလဲဆိုတော့တောင်မျိုးစရာတော်ကြီးကကာရယေနေမိတံဃာရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏ တဲ့နေမဲ့တန်ခါရှိတဲ့နေရာဆောက်ပါတဲ့ဘယ်လိုနေရာဆောက်ရမလဲဘုန်းကြီးတို့တန်ခါတွေကနေမဲ့တန်ခါမရှိဘူးကြောင်းကြီးကဆောက်ပြီးတော့တော့ပိတ်ထားတယ်မစိုးရင်ဆရာတော်ကြီးကအတဲ့အလူလို့ခေါ်ပါတယ်ဘာလူတယ်လဲအဲ့တော့ကြောင်းကြီးကဘာမှအသုံးမကျဘူးပြန်စဉ်းစားလိုက်တိုင်းကုသိုလ်သိမ့်မဖြစ်ဘူးပေါ့တကယ်လို့ကိုเจ้าမောင်မှာတကယ်သာသနာလို့လုပ်နေတယ်တန်ခါတော်ရှင်မြတ်တွေအကျင့်စာရိတ္တလည်းကောင်းတယ်စာပေရလည်းပဲတကယ်ကြိုးစားတယ်သာသနာရှိအောင်လုပ်တယ်ဆိုလို့ရှိရင်တိတ်ပြီးတော့ကောင်းတာအဲ့ဒီလိုနေရာမျိုးကိုရှာဖွေပြီးတော့ဆောက်ပါတဲ့ကြောင်းဆောက်တယ်ဆိုတော့ငွေတွေသိတ်ကုန်ပါတယ်ဒါကြောင့်တွေ့ရတဲ့နေရာမှာဆောက်ပါနေတဲ့အဲ့တော့ဆောက်ပြီးတော့ဘယ်လိုလုပ်မလဲဆိုတော့ဣထာကမ္မထံကြောင်းစာကြအကြောင်းနဲ့ကြောင်းကြီးကြောင်းငယ်တွေ့တွေ့တော့ဤကြောင်းနိုင်ဘောဓုတိမြာသောပရိယတိတုဒ္ဒပတိဝေဒတုဒ္ဒရှိကြကုန်သောယံတော်ရှင်မြတ်တို့ကိုဝါတရေစပိပူဇာတရားပြ၍နိညာပုံသည်တရင်သုံးစီယာဤတဲ့မိမိတို့ကြောင်းပါတဲ့ကြောင်းတိုင်ပုံကြီးတင်တဲ့အခါရမ်းပြီးတော့မတင်ပါနဲ့မြတ်စွာဘုရားကဘောဓုတိဆိုတဲ့ပုဂ္ဂိုလ်ထည့်ပြီးတော့ဟောထားပါတယ်ဒါဟုထာဂရဆရာတွေကနံပါတ်1တုဒ္ဒဆိုတာနှစ်မျိုးရှိပါတယ်တဲ့နံပါတ်1ကပရိယတိတုဒ္ဒတဲ့နံပါတ်1ကဘာတုဒ္ဒလဲသာပေကျန်ကန်နေသိပ်ပြီးတော့ကျွမ်းကျင်တဲ့ဆရာတော်ရှင်မြတ်တွေကိုတင်ပါတဲ့ဒါနဲ့လုံလောက်ပြီလားဆိုတော့နံပါတ်1ကပฏิဝေဒတုဒ္ဒတဲ့နံပါတ်1ကဘာတုဒ္ဒလဲအဲ့တော့ပฏิဝေဒတုဒ္ဒဆိုတာဘာလဲဆိုတော့ဉာဏ်တွေ့အမြင်ရှိတဲ့ပုဂ္ဂိုလ်အဲ့တော့ဉာဏ်အဖြစ်လည်းပဲကိုယ်တိုင်ဝိပဿနာတရားတွေအားထုတ်ထားတယ်ကိုယ်တိုင်တကယ်ဥပဲတရားကျင့်ကြံထားတယ်မဖို့နိဗ္ဗာန်မရသေးတော့မှမဖို့နိဗ္ဗာန်ယာနီးတွေကျင့်ကြံကြိုးကိုအထောက်ပြုတယ်သူများကိုလည်းပဲပြနိုင်တယ်ကျောင်းတော်ဓမ္မတွေကိုလည်းပဲတရားပြနိုင်တယ်တချို့ကကြတော့တစ်မျိုးတည်းပဲပြည့်စုံတာတရားတော်ပြပါရဲ့စာပေရမရှိတော့ကိုယ့်ရဲ့အတွေးတွေနဲ့စွပြတယ်စာပေနဲ့မညီလို့တော့အလုံးမှားကုန်ကြတာမြန်မာနိုင်ငံလည်းအများကြီးရှိခဲ့ပါတယ်ဒါကြောင့်ဝိနည်းစရာတွေနိုင်ငံတော်ကနေဘေဝါဒကမှားတယ်ဘေဝါဒကမှန်တယ်လို့ကြတယ်ဒါကြောင့်ပฏิဝေဒတကယ်ဟုပဲမဖို့နိဗ္ဗာန်ရာကြောင်းဖြစ်တဲ့ကျင့်ဤကျင့်ဤတုဒ္ဒရှိယုံနဲ့လည်းပဲအနေဆုံးအပြည့်မရသေးပါဘူးတဲ့ပရိယတိစာပေကျမ်းဂန်နဲ့ကျွမ်းကျင်မှာစာပေကျမ်းဂန်ကျွမ်းကျင်ယုံနဲ့လည်းအမရပါနဲ့တကယ်ကိုလက်တွေ့ဝိနည်းသိက္ခာပုဒ်တွေလက်တွေ့ကျင့်သုံးနေတရားတော်မူတွေလက်တွေ့ကျင့်သုံးနေမိမိရဲ့သိက္ခာပုဒ်မြင်းဆော့ဖရာရဲ့တရားစကားတွေကိုချွင်းချင်းပဲကြည့်တက်နေနေမြဲကြိုးစားနားထောင်နေတဲ့ဒါပฏิဝေဒတုဒ္ဒတဲ့ပฏิဝေဒတုဒ္ဒအစစ်မဖြစ်သေးတော့မှအဲ့ဒီလိုဖြစ်ဖို့ရကျင့်ကြံကြိုးကိုအားထုတ်တဲ့တန်ဃာတော်ရှင်မြတ်တွေကိုကျောင်းတိုင်ပုံကြီးပြင်မြောက်ပါတဲ့အဲ့တော့မြတ်စွာဘုရားရဲ့ကရုဏာတော်ဟာမကြည်ဘူးလားကြည်သလားတက္ကရာမတွေငွေကုန်ကြေးကြခံတာဘလို့ရည်ရွယ်ချက်နဲ့၆ပါဘုရားစားတဲ့သူတော်ကောင်းတွေရဲ့ကျောင်းဆောက်တာကိုဘလို့မြင်ရှိပါတယ်ခုလည်းပဲကျောင်းတိုင်ပုံကြီးကိုဘလို့မြောက်တင်ပါဒါမျိုးလေးတွေပါခဲ့ပါတယ်ကဲပြန်ဆိုလိုက်နဖျာတုဒ္ဒပြေစုံမမုတ်ချာကျောင်းတိုင်တင်တဲ့သည်အဲ့တော့ခေါင်းကြီးတို့တီလတုဒ္ဒဆွဲစုံလာတာပေါ့။နောက်ပြီးတော့လုံရဲ့စိတ်တဲ့နှစ်ခုလုံးမြင့်မြတ်တဲ့တန်ဃာတော်ရှင်မြတ်တဲ့လုပ်ငန်းကလည်းပဲပရိယပฏิပတ်ကိုလုပ်နေတယ်။စိတ်သက်ကလည်းပဲတိတ်ပြီးတော့မြင်မာတယ်ဒီလိုပြောရင်လည်းပဲရပါတယ်။အဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေဒီကျောင်းတိုင်ခေါင်းကြီးဖြစ်နေတင်မြောက်ပါတဲ့။ဒါမြတ်စွာဘုရားညွန်ကြားတော်မူခဲ့တာပါ။ဘသူညွန်ကြားခဲ့တာလဲ။ဒါဆိုရင်နံပါတ်3ကျောင်းတိုင်ခေါင်းကြီးတင်မြောက်နေဆိုတာမြတ်စွာဘုရားရဲ့လိုချင်အားလုံးသိသွားပါပြီ။နောက်နံပါတ်၄ပါလဲဆိုတော့ကျောင်းတက္ကရာကမှအများရဲ့တာဝန်နဲ့နံပါတ်၄ရပါလဲကဲအာလုံလိုက်ဆိုလိုက်ပစ္စည်းလေးပြာလူအယာမန်စွာလူရမည်ပစ္စည်းလေးပြာလူအယာမန်စွာလူရမည်ဘုန်းကြီးတို့မြတ်စွာဘုရားပါဠိလိုဟောတာကတော့တေသံအနိစ္စပါဏိစ္စဝဋ္ဌာတိနာတနာနိစ္စတရေယဥစုဘူတေသူဝိပတန်နိနာစေတတာဥစုဘူတေသူယေဥသာဖြောင်းမဲ့စိတ်တည်းကြည်လင်သူတော်စင်ဖြစ်ကြပေကုန်သောတေသံထိုကြောင့်တရင်ကားပြည့်စုံစွာဖြင့်ကြောင်းမှမွေလျောထိုးเสียရတော်တို့အားအနိစ္စနနက်အခါစားတော့ရာတိယတာချူခြင်းဆွမ်းပေါ်ခြင်းကို၎င်းပါဏိဇာညာညာအတာတောက်တုံးရာတိအဖြောယမကာကို၎င်းဝုဒ္ဓသေနာတနာနိဇာသင်္ကန်းပရိဒရာအကြောင်းအရာနေရာကို၎င်းဝိပဒန်နိနာအထူးသဖြင့်ကြည်လင်သောစေတသာညံရောင်လျံပိတ်ကုသိုလ်စိတ်ဖြင့်တရိယာတာတနာရှိမှုတာတနာတည်မှုအရှိရှိ၍ဂယုပြုကပေးလူရာ၏ ဤဒီသို့ဘဂဝါသုံးလောကဒုဒါရှင်တို့မြတ်ဗျာသည်အနုမောဒီကောင်းစွာမသွေဝမ်းမြောက်ကြောင်းစကားကိုဟောကြားတော်မူခဲ့ပါပြီတည်းကဲကျောင်းတို့တင်မြောက်ပြီဒီတိုင်းပြစ်ထားမှာလားကျောင်းဆောက်ပြီကျောင်းမသွားပဲနေရမှာလားမဟုတ်ပါဘူးတကယ်ကိုတန်ဃာတော်ရှင်မြတ်ဒီဘက်ကတာဝန်ကျင်းနေတယ်ဆိုလို့ရှိရင်တဲ့အနေစားနဲ့နဲ့ကစားတော့ရာတိရတာချူခြင်းဆွမ်းပေါ်စဉ်ကိုလည်းကောင်းနဲ့နည်းနည်းချင်းမှစားတော့ကောင်းတဲ့အရာဝတ္ထုတွေဆွမ်းနေပါလေပစ္စည်းတွေလူပါတဲ့ဗာနေစားညာချမ်းကတော့သုံးရာတိအကျော်ရမကောင်းလည်းကောင်းညနေခါလို့လို့ရှိရင်ညနေခါတော့သုံးကောင်းတဲ့ဖြောရည်တွေပါလေဆက်ကလူတန်းပေးလိုက်ပါတဲ့ဘုဒ္ဓတေနာတနာနိစာသင်္ကန်းပရိက္ခရာကျောင်းအိယာနေရာကို၎င်းကျောင်းမှာပါလို့တယ်ဒီပြည့်စည်လို့သလားကရင်လို့သလားစသဖြင့်သင်္ကန်းလို့သလားယနေ့အချိန်နှင်းတခါတခါမှဒီတက်နိုင်နေများစူးစမ်းပြီးတော့လှူပေးပါတဲ့အဲ့တော့ဘလို့စိတ်နဲ့လှူရမှာလဲဆိုတော့ဝိပဒန်နေနာသူသဖြင့်ကြည်လင်တော့စေတာတာဉာဏ်ရောင်လျံပိတ်ကုသိုလ်စိတ်ဖြင့်တောင်းမျိုးစရာတော်ကြီးကဉာဏ်နဲ့ရှင်တဲ့စိတ်နဲ့လှူပါတဲ့ဒီပစ္စည်းကိုလှူလို့ရှိရင်တန်ဃာတော်ရှင်မြတ်တွေလည်းအတုံးတဲ့တယ်ကိုယ်လည်းကုသိုလ်ရတယ်ဒီပစ္စည်းမျိုးကိုရွေးချယ်ပြီးတော့တကယ်အထူးသဖြင့်ကြည်လင်တော့အကုသိုလ်မရောရှက်တဲ့စိတ်နဲ့လှူပါတဲ့တကယ်လို့မိမိတို့ကမတုံးတဲ့မတုံးထိုက်တဲ့ပစ္စည်းတွေလှူတယ်ဆိုလို့ရှိရင်ကိုယ်လည်းပဲဉာဏ်ပညာနည်းရာရောက်ပါတယ်နောက်ပြီးတော့တန်ဃာတော်တွေလည်းပဲဝိနည်းသိက္ခာပုအားနဲ့သွားတတ်တယ်ဒါကြောင့်မြတ်စွာဘုရားအထူးမှကြားတော်မူတာဝိပဒန္နေနာသူတပြင့်ကြည်လင်သောစေတာတာဉာဏ်ရောက်လျံပိတ်ကုသိုလ်စိတ်ဖြင့်တရိယာသာသနာတည်မှုအရှိရှိ၍ဂယုပြုကပေးလူရာ၏တဲ့သာသနာရှိဖို့ရာအတွက်ရှိရှိပြီးတော့လှူပါတဲ့အဲ့ဒါကเจ้าတော်ကဒကမာရီရဲ့တာဝန်နဲ့ဘုသူ့ရဲ့တာဝန်လဲကဲဒါလေးတစ်ခေါက်လိုက်ဆိုလိုက်ပစ္စည်းလေးဖျား လူအယာမှန်စွာလူရမည်အဲ့တော့လူအပ်တာလေးတွေကတကယ်မနှက်ခင်ပါလူတင်တဲ့လေညာချင်းဆိုရင်ဖြောရေးစားတဲ့ဘာတွေလူတင်တဲ့လေဂျန်တော်တွေနဲ့အဆက်တက်ပစ္စည်းဘာလူတင်တဲ့လေညာနဲ့ရှင်ပြီးတော့လူပါလို့တောင်းလို့ဆရာတော်ဘုရားရဲ့နေတရားပေးခဲ့တာပါမြတ်စွာဘုရားတော်ဝိပဿနာနေနာအကုသိုလ်မရောရှက်တဲ့တန်တန်တော့တကယ်စင်ကြယ်တဲ့စိတ်နဲ့လူပါတဲ့မဆက်တာတွေကူရင်တော့စင်ကြယ်တဲ့ကုသိုလ်စိတ်ဆိုတာဖြစ်ဖို့အားနည်းသွားတတ်ပါတယ်ဒါကကိုရင်ပေါ်ခြင်းနဲ့နံပါတ်၄เจ้าတော်ကဓမ္မတွေရဲ့တာဝန်နဲ့နံပါတ်5ကပါလဲဆိုတော့ကြောင်ခုံကြီးရဲ့တာဝန်နဲ့နံပါတ်5ကပါလဲမြတ်စွာဘုရားကြောင်ခုံကြီးတာဝန်လည်းမလင်ရအောင်ဟောခဲ့တာပဲကဲအာလုံးလိုက်ဆိုလိုက်ဆင်းရဲကင်းရန်တရားမှန်ဧကံဟောရမည်ဆင်းရဲကင်းရန်တရားမှန်ဧကံဟောရမည်အဲ့တော့ပါဠိလိုကတော့တေတသာဓမ္မံဒေသင်တိတပ္ပဒုက္ခပနုဒနံတေတေရာကြောင့်တန်ရင်ကပြည့်စုံစွာဖြင့်ကြောင်းမမွေလျောထိုဆရာတော်တို့သည်တတ္တာထိုကြောင့်တကားတကမာပေါင်းသူတော်ကောင်းဟာတပ္ပဒုက္ခပနုဒနံလုံးစုံသောဆင်းရဲဒုက္ခကိုပယ်နှုတ်နိုင်သောဓမ္မံတရားကုန်တရားမြတ်ကိုဒေသင်တိဒေသနာနီးကိုတွင်နီးဖြင့်တည်တည်ကြာနာဟောပြကြပေကုန်၏တဲ့အဲ့တော့ဒေသနာနီးကိုတွင်နီးနဲ့ဆင်းရဲဒုက္ခပယ်ချောင်းတရားတွေကိုဟောကြားပေးပါလို့နိတိဟာရဒေသနာနီးနဲ့ကြည့်ရင်ယဟန်တော်တွေကိုအကြောင်းတိုင်ဘုန်းကြီးတွေကိုတိုက်တွန်းသွားတာပါတရားတော်မတွေကလည်းပဲပစ္စည်းလေးပါးနဲ့လူတွေတွေမရှိထောက်ပံ့ပါတကယ်ကိုအကြောင်းတိုင်ဘုန်းကြီးတွေကလည်းပဲတကယ်စိတ်ကောင်းစိတ်မြတ်နဲ့ပရိယပရိပတ်သာသနာလုပ်ကိုလုပ်ပြီးတော့တရားတော်မတွေလာလို့ရှိရင်တရားပွဲကြီးတွေမဟုတ်တော့မှဆင်းရဲဒုက္ခငြိမ်းချမ်းတရားကိုဟောပါတဲ့။ဘာငြိမ်းချမ်းတရားလဲမေးရင်တကယ်လို့ကြောင်းတကားဓမ္မတွေကစိတ်ဆင်းရဲနေတယ်။စိတ်ဆင်းရဲနေတာကိုအကြောင်းအကျိုးလေးတွေပြပြီးတော့စိတ်သက်သာရရသွားအောင်။တိတ်ပြီးတော့ကြောင်းတကားဓမ္မတွေကလှူတဲ့တန်းတဲ့နေရာမှာတိတ်ပြီးတော့နေရာမကြောက်မြတ်စွာဘုရားနဲ့တရားတော်နဲ့မညီဘူးဒါနေလို့တည်းဆိုရင်ဘလို့ဘလို့လှူပါတယ်ပြုပြင်ပေးရပါတယ်။အဲ့တော့ဆင်းရဲဒုက္ခကိုပယ်ရှားဖို့ဟောရတယ်ပယ်ချောင်းဖြစ်တဲ့တရားကိုဟောပါဆိုတာဘုန်းကြီးတို့ဆင်းရဲဒုက္ခဆိုတာတော့တကယ်တော့ပယ်လို့မရပါဘူးအဲ့တော့ဆင်းရဲဒုက္ခကိုဒီဟာဘာကြောင့်ဖြစ်တာလဲလို့မေးရင်အကုသိုလ်ကိလေသာကြောင့်ဖြစ်တာတဲ့ဆင်းရဲဒုက္ခကဘာကြောင့်ဖြစ်ရတာလဲအဲ့တော့ဒကာဒကမတွေတန်တယ်မှာလောဘတွေတိတ်ကြီးနေလောဘနင်းအောင်ဟောပေးရတယ်အဲ့ဒါဆိုလို့ရှိရင်ဆင်းရဲဒုက္ခပယ်ချောင်းတရားတဲ့ဒကာဒကမတွေနောက်ဘဝအပေပေးရလွတ်သွားမှာပေါ့အဲ့တော့ဒါကြောင့်ဆင်းရဲဒုက္ခပယ်ချောင်းတရားဆိုတာကိလေသာတွေနည်းပါအောင်လုပ်ပေးရပါတယ်။အဲ့ တဂရမတွေလှူတဲ့တန်းတဲ့နေရာမှာဘုံပကဒနာတွေမမောနေတယ်။ငွေတွေတလောက်ကုန်ခံပြီးတော့လှူတယ်။ပစ္စည်းတွေတော့ဘုံနဲ့ကုသိုလ်ကနေနေတယ်။ဒါဆိုရင်ဘလို့ဘလို့လှူတင်နေ။ဒါမျိုးလေးတွေပြောပေးရပါတယ်။စီပွားရေးရှာတဲ့အခါမှာတိတ်ပြီးတော့လောဘကြီးနေတယ်။ဒီလိုမလုံးနဲ့ဘလို့ဘလို့လုံးပါဘလို့လုံးရင်လည်းပဲကုသိုလ်ဆိုတာဘလို့ရနိုင်ပါတယ်။ဒါမျိုးလေးတွေပေါ့။တဂရမတွေတန်တရာမှာအပယ်ဆင်းရဲတွေရောက်စေနိုင်တဲ့ကိလေသာလေးတွေနည်းနည်းသွားအောင်စေစင်ရမူတွေများရင်စိတ်ချမ်းသာသွားအောင်တတ်တရာရအောင်အကြောင်းကျိုးလေးတွေနဲ့ပြပြီးတော့တရားဟောပါတဲ့အဲ့ဒါကြောင်းတိုင်ဘုန်းကြီးရဲ့တာဝန်နဲ့ဘုသူရဲ့တာဝန်လေဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကတဘာဒုက္ခပနုရဏံလုံဆောင်သောဆင်းရဲဒုက္ခကိုပယ်နှုတ်နိုင်သောဓမ္မတရားကောင်းတရားမြတ်ကိုတည်တည်ဒီဒေသနာနီးကိုတွေ့နီးပြင်တည်တည်ကြနာဟောပြတော်မူကြပေကုန်၏ဟောပြကြပါလိလို့ဒီလိုပေးရင်လည်းပဲရသွားပါတယ်ဒါကြောင့်တရားဟောတဲ့အခါမှာဒေသနာနည်းစာပေရဘလို့ဆိုပါတယ်ကိုတွေနည်းဆိုတာကကိုကိုတိုင်ဘလို့ကျင့်သုံးနေတယ်ဒါကြောင့်ဘလို့ဘလို့ကျင့်သုံးလိုက်ပါဒါမျိုးလေးတွေအကြောင်းအကျိုးလေးတွေပြရနေတယ်ခုလိုပလင်ကြီးကိုတက်ဟောမှတရားမဟုတ်ပါဘူးပလင်ကြီးကိုတက်ဟောပြီးတော့ပြီးရင်ပြီးသွားတာပဲဆိုတာဒါတရားဟောတာလို့ပြောရတာခက်ပါတယ်နီနန်လေးမှာလာထိုင်နေတိတ်ပြီးတော့ဆိတ်ဆင်းရနေတယ်ဘလို့ဘလို့နှလုံးသွင်းလိုက်ပါဘလို့ဘလို့ကျင့်ကြံလိုက်ပါဒါဆိုရင်စိတ်ကောင်းလေးတွေဘလို့မြင်လာပါလိမ့်မယ်ဘလို့ရလာပါလိမ့်မယ်မြတ်စွာဘုရားပေါ်ကိုပြီးတော့ကြင်ညိုလာလိုက်မယ်ဒီလိုဒီလိုတော့စီးပွားရေးမလုံးနဲ့လှူဒန်းတဲ့ကဘလို့စိတ်ထားတီလားဆောက်တည်ရင်ဘလို့ထားရတယ်တရားထုတ်တာလည်းပဲရထရရှိတဲ့သဘောနဲ့မလုံးနဲ့အတ္တတွေကင်းဖို့ငါဆွဲတွေကင်းဖို့လောဘဒေါသကင်းဖို့အထောက်ရတယ်ဒီလိုလို့လို့ရှိရင်ဘုန်းကြီးတို့လောဘဒေါသတွေနည်းနည်းနည်းနည်းသွားတယ်လောဘဒေါသနည်းသွားရင်ကုသိုလ်ပါရမီများလာတယ်ကုသိုလ်ပါရမီတွေများပြီလောဘဒေါသနည်းသွားပြီဆိုရင်အဲ့ဒါနိဗ္ဗာန်နဲ့နီးပြီတဲ့။ဘာနဲ့နီးသွားတယ်လဲ။နိဗ္ဗာန်ရောက်ပြီဆိုရင်ဆင်းရဲဒုက္ခတွေအလုံးမချုပ်ငြိမ်းဘူးလားချုပ်ငြိမ်းတယ်လား။ဒါကြောင့်မို့ဆင်းရဲဒုက္ခချုပ်ငြိမ်းကြောင်းတရားဆိုတာလောဘဒေါသမောဟကိလေသာနည်းကြောင်းတရားတွေဟောပေးပါတဲ့။ဒေါသကြီးနေတဲ့ကြောင်းတရားဓမ္မကိုဒေါသမကြီးအောင်အတ္တသိကြီးတဲ့ကြောင်းတရားဓမ္မတွေကိုအတ္တမကြီးအောင်ဒါမျိုးလေးတွေဟောပေးရ။ဒါဘသူရဲ့တောင်းလဲမေးရင်เจ้าคงเจ้าต่ายบุญญีเยตาวนเนี่ยบดุเยตาวนเลยอะราก็นัมเบอร์5ปุ๊แล้วนัมเบอร์6ก็บาแล้วสรุปเสียดกาตาวนจีรู้สิยย่านไหนดออโจเด้บาโจฤย่านไหนเลยสรุปเตตตาธรรมันเตตินติตัพพะทุกขะปนุรณันเนี่ยยันโตธรรมันอิติญญายะปรินิพพานินาตโวเด้อะราก็เมษาเสียปาลีโหฮ้อไล่ตะเกอาลงไล่สิไล่เตยาอติကိုမာရှိစံဤနေဘူးပြီတရားအတိကိုမာရှိစံဤနေဘူးပြီရှင်ချင်းတရားကောင်းတရားမြတ်ကိုတောထူအကြောင်းတကားကမာပေါင်းသူတော်ကောင်းသည်ဤရာဗုဒ္ဓမြတ်စွာဤသာသနာတော်၌ပင်အညာယာဈာနာစင်စားဘာဝနာပွားသည်ဖြင့်ဉာဏ်အားတိမိကိုယ်တိုင်သိ၍အနာတဝဘဝဘဝခွာမရသည့်အတဝကုန်ခန်းယန္တာဖြစ်လျက်ပြိနေပါတိနုပါတိတာနိဗ္ဗာန်ဖြင့်အေးမြညင်ချမ်းရပေတည်းဤတိသူဘဂဝါသုံးလောကတို့သာရှင်တော်မြတ်ဖျားသည်ဤမာဤဂါထာဤဤဂါထာစကားတို့ဖြင့်အနုမောဒီကောင်းစွာမသွေဝမ်းမြောက်ဝမ်းသာပြည့်အောင်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့ကျောင်းကိုမိမိတို့လာပြီးတော့လိုအပ်တဲ့ပစ္စည်းလေးတွေလှူလိုက်ကျောင်းဘုန်းကြီးကပြောပြလိုက်ကိုယ့်ရဲ့ခံစားနေရတာလေးတွေရှောက်လိုက်အဲ့တော့ဒေါသကြီးနေတဲ့ကျောင်းတကာကမှဒေါသတွေနည်းသွားပြီဆိုရင်တရားသိတွေကိန်းလာမှဒေါသတွေနည်းပါတယ်အဲ့ဒီဒေါသတွေနဲသွားပြီးတော့တရားသည့်တွေကိန်းလာပြီးရင်အကုသိုလ်ဖြစ်ခွင့်ဟာတိတ်မတာတော့ပါဘူးအတ္တတွေကြည်နေတဲ့ကြောင့်တခါတော့မှအတ္တမကြည်ဖို့အနစ်နာခံဖို့ဆွန့်လွတ်ဖို့အရာရာမှကိုယ်စိတ်တက်ကြည်ရှည်တမ်းမတင်မဲနဲ့အလုံးညှိနှိုင်းပြီးတော့လုပ်ဖို့ဒါမျိုးလေးတွေကြောင့်ဘုန်းကြီးကဟောပြလိုက်ရင်တခါတခါမှတွေအနေနဲ့ဒါလေးတွေလိုက်နာသွားရင်အတ္တတွေနဲ့လို့အဲ့ဒီအတ္တဆွဲပုံနဲ့နေတဲ့သောတာပန်ဖြစ်တဲ့နေတဲ့အတ္တဆွဲပုံနဲ့နေတဲ့ဘာဖြစ်တဲ့နေလဲအဲ့တော့တရားသီလတွေတဖြည်းဖြည်းကိန်းလာပြီးတော့ဆရာတကာညီညီညွန့်နဲ့တာဝန်ကြီးမယ်ဆရာတော်ကလည်းပဲတရားလေးတွေဆင်းရဲဒုက္ခညင်ညောင်းဖြစ်တဲ့ကိလေသာနှဲပါးကြောင့်ဖြစ်တဲ့တရားလေးတွေဟောတယ်။တရားဓမ္မတွေကလည်းပဲလိုအပ်တဲ့ပစ္စည်းလေးတွေလှူပြီးတော့ဆရာတော်ရဲ့စကားကိုနားထောင်တယ်ဆရာတော်ပေါ်မှာမြင်လို့တယ်ကြည်ညိုတယ်ရိုးရိုးသားသားလေးသာသနာအတွက်လက်တွဲပြီးတော့လုပ်ရင်ကြားတော့အသိဉာဏ်တွေကိန်းပြီးတော့နောက်ဆုံးဒီဘဝမှာပဲမဖို့နိဗ္ဗာန်ရပြီးပြိဋိနိဗ္ဗာန်ပြုနိုင်ပါလေ။တကယ်လို့ဒီဘဝမှာမဖို့နိဗ္ဗာန်မရသေးပါဘူးဆိုရင် မကြမီသောကာလမှာမတ်ဖို့နိဗ္ဗာန်ရနိုင်တယ်ပါရမီတွေရင့်တန်နိုင်တယ်တဲ့ဒီအကျိုးကျေးဇူးတွေရသွားနိုင်ပါတယ်တဲ့ကဲဒါလေးကိုပြန်ဆိုလိုက်တရားအတိကိုမာရှိစံဤနေဘူးဒီတရားအတိကိုမာရှိစံဤနေဘူးဒီကဲဒါလောက်ဆိုရင်ဗုဒ္ဓဟောကြားเจ้าหนูมรณะเตียဆိုတာအထိုင်လျောက်လေးမကျင်းမကျေလေးပြည့်စုံသွားပါပြီအဲ့တော့ခေါင်းကြီးပြန်ပြောမယ်เจ้าหนูมรณะဟောတာဟာတရားဓမ္မတွေအကျိုးတရားတွေသိအောင်လို့သိလို့ရှိရင်ပို့ပြီးတော့အကျိုးများတယ်ဆိုတာဒါကိုလည်းပြောပြခဲ့ပြီးနောက်ဒုတိယချက်ကရည်မှန်းချက်တွေထားပါရည်ရွယ်ချက်တွေထားပါကောင်းသောရည်မှန်းချက်မရှိတဲ့ပုဂ္ဂိုလ်ဟာအသက်မသေးပေမဲ့ဘဝသေးနေတာတဲ့အသက်မသေးပေမဲ့ဘာသေးနေတာလဲဒါကြောင့်ရည်မှန်းချက်တွေထားရပါတယ်နောက်ဘုန်းကြီးကျောင်းလူမောဒနာနဲ့ဆက်ပြီးတော့6ချက်ဟောတဲ့ခဲမှာနံပါတ်1ကကျောင်းဆောက်လူတန်းတဲ့နေရာမှာထားတင်တော့ရည်ရွယ်ချက်ဘယ်နှမျိုးလဲမေးရင်4မျိုးတဲ့ဘယ်နှမျိုးလဲမေးရင်ဒါလည်းပဲတည်သွားပြီနံပါတ်2ကျောင်းလူကိုဘုရားရှင်ကချီးမွမ်းတော်မူပုံဆိုတော့ကျောင်းလူလိုက်လို့ချင်းဘာတွေကိုပြည့်လူရရောက်တယ်ဒါကြောင့်တင်ငန်းလူဆွမ်းလူဆေးလူတဲ့ကျောင်းလူဟာမြတ်တယ်လို့မြတ်စွာဘုရားကိုယ်တိုင်ချီးကျူးတော်မူခဲ့တယ်ဒါကိုလည်းပဲတည်သွားပါပြီနံပါတ်3ကျောင်းတိုင်ဘုန်းကြီးတင်မြောင်ဤဒါကိုလည်းပဲသိသွားပါပြီပရိယတိတုဒ္ဒစာတက်ပေးတဲ့ဆရာတော်ပတိဝေဒတုဒ္ဒရှိတဲ့တကယ့်ကိုချင်းတရားနဲ့ပြည့်စုံတဲ့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုကိုယ်တိုင်ကျင့်ကြံကြိုးကိုအားထုတ်ဖူးတဲ့တရားတော်များကိုလည်းဟောပြနိုင်တဲ့ဆရာတော်ဒါမျိုးကိုတင်မြောင်ရတယ်နောက်ပြီးတော့နံပါတ်4ကျောင်းတရားတော်များရဲ့တောင်းဝန်လိုအပ်တဲ့ပစ္စည်း၄ပါးကိုလူတန်းပါတဲ့ဒါလည်းပဲနားလည်သွားပါပြီနောက်နံပါတ်5ကျောင်းဘုန်းကြီးရဲ့တောင်းဝန်တရားတော်များဆင်းရဲကင်းကြောင်းတရားကိုဟောပါဆင်းရဲကင်းအောင်ကတော့ပယ်လို့မရဘူး။အဲ့ဒီဆင်းရဲတွေနည်းသွားအောင်လုံးဝချုပ်ငြိမ်းသွားအောင်ဆင်းရဲကိုဖြစ်စေတတ်တဲ့ကိလေသာအကုသိုလ်တွေနည်းပါတော့တရားဓမ္မတွေကိုပျော်ဖို့ပေးပါတဲ့။ဒါကနံပါတ်5ကျောင်းဘုန်းကြီးရဲ့တောင်း။နံပါတ်6ကဆရာတကာတာဝန်ယူလို့ရှိရင်အသိဉာဏ်တွေတစ်ဖြည်းဖြည်းကိန်းကိန်းပြီးတော့လောဘတွေဒေါသတွေအတ္တမာနတွေတစ်ဖြည်းဖြည်းပါပါပြီးတော့အသိဉာဏ်တွေရပြီးတော့နောက်ဆုံးနိဗ္ဗာန်အထိမျက်မှောက်ပြုနိုင်တယ်တဲ့ဒီ6ပိုင်းတွေပြီးသွားပါပြီ။ဒါကြောင့်ဗုဒ္ဓဟောကြားကျောင်းလူမောဒနာတရားကိုဏိဂုံးဥပ္ပါမယ်။အဲ့တော့ဒီတရားတော်ကို나ယူပြီးတော့ယနေ့ထိန်လင်းကျောင်းတော်ကဓမ္မများနဲ့တကဝဟောဒီတရားနာပရိသတ်ထဲမှာကျောင်းတော်ကဓမ္မပေါင်းများစွာပါပါတယ်။မိမိတို့ဟာဒီလိုမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုယူသေးစွာ나ယူပြီးတော့လိုက်နာကျင့်သုံးနိုင်ကြပါစေ။တသက်လုံးလိုက်နာကျင့်သုံးပြီးတော့ပါရမီတွေရင့်တန်ကနောက်ဆုံးမှာမညံပူညံခြင်းနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲရှိဥစွာမေတ္တာပွားမယ်မေတ္တာပွားပြီးလို့ရှိရင်ရေစက်ချမြဝေပြီးတရားသိညာစို့ကိုနော်ကဲအာလွန်လက်ကိုချီပြီးတော့လိုက်ယူကိုစီကိုငါ
ကိုစီကိုငါ
ကိုဒေတ
ာက
ိုဒေတာပျောကြတတ္တဝါတွေကိုစီကိုငါ
ကိုစီကိုငါ
ကိုဒေတာ
ကိုဒေတာ
ပျောကြတတ္တဝါတွေအိမ်မရာမအိမ်မရ
ာ
မကောင်းစွာမ
ကောင
်းစွာမဣစေနိုင်ပါစေဣစေနိုင်ပါစေအိမ်မရာမအိမ်မရ
ာ
မကောင်းစွာမ
ကောင
်းစွာမဣစေနိုင်ပါစေဣစေနိ
ုင်ပါစေ
ကောင်းစွာမို့တောင်းက
ော
င်းစွာမို့တောင်းအလင်းရောက်အလင်းရော
က်
ထာမြောင်နိုင်ပါစေကောင်းစွာမို့တော့အလင်းရောက
်
ထမြောက်နိုင်ပါစေမကောင်းညစ်ဆိုးအကုမျို
း
ဖြတ်ချိုးနိုင်ပါစေမကောင်းညစ်ဆို
း
အကုမျို
း
ဖြတ်ချိုးနိုင်ပါစေသုံးပြဆယ်လီပါရမီကိုစီကျင့်နိုင်ကြပါစေသုံးပြဆယ်လီပါရမီကိုစီကျင့်နိုင်ကြပါစေ
သ
သူတော်ကောင်းတဲ့တရားမြတ
်
လွမ်းပတ်ကဘာတည်ပါစေသူတော်ကောင်းတဲ့တရားမြတ
်
လွမ်းပတ်ကဘာတည်ပါစေအလုံးဒီကုသိုလ်ရဲ့ပုဂ္ဂိုလ်မြတ်တန်ပေးဝင်မယ်နိဗ္ဗာန်ရောက်ချောင်းထောက်ပံ့ဖြစ်ပါစေဆိုရည်စဲချင်အလုံးလိုက်ဆိုဣဒံမေပုံညာနိဗ္ဗာန်တသတိစေယောဟောတုအရှင်ဖရာဖရာတိတော်တို့နေခြင်းနေခြင
်း
စီပူအားထုတ်အပ်တော်ဒါနတိလာ
ဘ
ာဝနာကောင်းမှုအစူးစူးတိ၎င
်း
ယနေ့ယခုရတနာပါဠိထိန်လင်းဓမ္မဗိမာန်တော်ကြောင့်တို့ပူဇော်ပွဲမင်္ဂလာကိုအကြောင်းပြု၍အကျိုးဓမ္မတပင်ဆင်ရင်ကျင်းပါတော်ကုသိုလ်ကောင်းမှုကြောင့်တို့မင်္ဂလာကိုအကြောင်းပြု၍စီပူအားထုတ
်
ပြုလုပ်တော်ဒါနတိလဘာဝနာကောင်းမှုအစူးစူးတိ၎င်းရှင်ရခတိကြောင်းကြခတိခြုံငင်းရမယနေ့ပံဤကြောင်းရန်ရောက်ကြောင
်း
အာကောင်းသောအကြောင်းထောက်ပံ့သည်စင်စစ်မသွေဖြစ်ပါစေတည
်း
ဤမှန်ပုံညပါကံသဗ္ဗတတ္တာနံပါစေမယနေ့ယခုပြုပြုတည်းများဒါနတိလဘာဝနာကောင်းမှုအစူးစူး၏ဘုဗာကာကိုကျေးဇူးကြီးမားမိဘနှစ်ပါးဆရာသမားနေဆွေမျိုးမိတ်ဆွေသူတော်ကောင်းတို့အား၎င
်း
တရားတော်ကိုနာယူရန
်
ကြွားရောက်လာကြသောမြင်အပ်မမြင်အပ
်
နေရသောပုဂ္ဂိုလ်ပေါင်းအား၎င်းဤကြောင်းဤကြောင်းတိုင
်
ဤကြောင်းဝင
်
မန္တလေးတောင
်
မန္တလေးမြို့နှင
်
ပဝန်းကျင်၌ဆောင်းရှောင်းနေကြသောနတ်မြတ်နေကောင
်း
နေပေါင်းတို့အား၎င
်း
မိမိတို့၏ခန္ဓာကိုယ်နေဝင်းချံစေဆိုင
်
အလုံယုံရက်ခွက
်
မြို့နယ်စသည်တို့၌ဆောင်းဆောင်နေကြသောနတ်မြတ်နေကောင
်း
နေပေါင်းတို့အား၎င
်း
ထိုမတပ
ါ
ငရဲ့တနည်းကျမ်းမာမေလူတို့သည်နှင
့
်အစိုးရမေနတ်တို့သည်နှင့
်
တရားမေအား၎င
်း
အစာထား၍31ဘုံကျင်လေဘုံသောလုံးစုံများစွာတတဝဝိနည်းရတော်အား အမြတ်ပေးဝေပါကုန်၏
အမြတ
်ပေးဝေပါကုန်၏အထူးအဖြင့
်
ဘဝတဘာတုပြောင်းသွားခဲ့သောကျေးဇူးရှင
်
ဖခင်ကြီးဥအောင်စုနှင
့
်အလုံးသောကျေးဇူးရှင်တို့အားအထူးအဖြင့်အမြတ်ပေးဝေပါကုန်၏ဤဓမ္မယုံဤကြောင်းတိုင်း၌ဆောင်ရှောက်နေကြသောနှမျက်နှာကောင
်း
နှာပေါင်းတို့လားလေအထူးအဖြင
့
်အမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏ကုသိုလ်ဤအဖို့ဘာကကိုကျွန်ုပ်တို့နှင့်ထတူထမ်းမြအညီအမြရှားရှား၍ကိုစိတ်နှပြချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေတော်ကျောင်းတက္ကသိုလ်မှာများတဲ့တဘောဓမ္မမိတ်ဆွေအားလုံးကိုကျမ်းမှာစိတ်ချမ်းသာစွာနဲ့သာသနာတော်ရဲ့အကျိုးလောကရဲ့အကျိုးကိုတိုးပြီးတော့ဆောင်ရွက်နိုင်ကြပါစေ။